to the Voice of America in Burmese.
Mingla nya jama to ta shin nya shin 2019 ခုနှစ်ဇွန်လ9ရက် VOA American တန်ရဲ့တင်းင်းလူနေညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိမြို့တော် Washington DC ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူချိန်ညပေးမှာဖြစ်ပါတယ်မေဂန်နဲ့မက္ကဆီကိုနိုင်ငံသားသဘောတူညီချက်တစ်ကရွှေပြောင်းအခြေချနေထိုင်သူတွေရဲ့လူ့ခွင့်ကိုကာကွယ်ဖို့နဲ့နိုင်ငံကောင်းမွန်တဲ့ဆက်ဆံရေးကိုဆက်ထိန်းနိုင်လိုက်တယ်လို့မက္ကဆီကိုသမ္မတကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့နည်းပညာတွေကိုကာကွယ်ပေးဖို့စနစ်တကျကိုတရုတ်ဆိုရကဖန်တီးလှုပ်ဆောင်သွားမယ်လို့နိုင်ငံပိုင်းသတင်းမီဒီယာတွေကပြောကြားလိုက်ပါတယ်။အီတလီနိုင်ငံဗင်နစ်မြို့ရဲ့ကောင်းဦးရေတိမ်ပိုင်းကိုအပျော်စီးသင်းမောတွေပင်းဝင်ဖို့လူထောင်ပေါင်းများစွာမနေ့စနေနေ့ကကြီးတက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညမှာကြားကြဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။သောတာရှင်ရဲ့နားဆင်ရမယ့်တနင်္လာညရဲ့ထေချမ်းလောက်သတင်းလွှာတွေမှာတော့ကချင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေအငြင်းဆုံးရတဲ့ရင်နဲ့ဆစ်ဆောင်ဒုက္ခတွေနေရပြန်နိုင်ရေးအစိုးရနဲ့တပ်မတော်ကိုကချင်ဆစ်ဆောင်တွေနဲ့ငင်းငင်းလူလားသူတွေကတောင်းဆိုလိုက်ပါတယ်
အကျိုးကျန်ဆင်းဖြစ်တာကျွန်တော်ချစ်နေပြီးခဲ့ပြီဖြစ်ပါတယ်ကျွန်တော်ဆင်းရှင်းနေတာတော့ဒီမှာကျွန်တော်တို့ဆစ်ဆောင်စခန်းတွေမှာကျွန်တော်နေထိုင်တဲ့ကျွန်တော်မိဘတွေ
အပြည့်စုံကိုမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းနဲ့တူဒီသတင်းပတ်ရဲ့မြန်မာရေးရဆွေးနွေးခန်းမှာတော့ဒနကိုပိုင်အုတ်ချုပ်ခွင့်ရရွာငန်ဒီတာမှာကော်ဖီကိုစီးပွားဖြစ်ဆိုင်ပွေးလာတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေမှာတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်မပီးစာများနဲ့ကဘာတလွှားထူးခြားစံပြသတင်းများစရဲ့အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတဲရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်
မရိကန်ပြည်တော်စုနဲ့လူမှုကြီးကြပ်ရေးသဘောတူညီချက်အစ်စ်ကရွှေပြောင်းခြေချနေထိုင်သူတွေရဲ့လူ့အခွင့်အရေးကိုကာကွယ်ဖို့နဲ့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကောင်းမွန်တဲ့ဆက်ဆံရေးကိုဆက်ပြီးတော့ထိန်းသိမ်းနိုင်လိုက်စီတယ်လို့မက္ကဆီကိုသမ္မတအန်ဒရေးစ်လိုပက်စ်အိုဘရာဒေါ်ကပြောကြားလိုက်ပါတယ်မက္ကဆီကိုသမ္မတအိုဘရာဒေါ်ဟာနိုင်ငံမြောက်ပိုင်းတီဟွာနာမြို့မှာမနေ့ကပြုလုပ်တဲ့လူမှုစုဝေးမှုအတွင်းအဲ့လိုပြောလိုက်တာပါတကယ်လို့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကကိုယ်စားလှယ်တွေဝါရှင်တန်မှာဆွေးနွေးမှုမအောင်မြင်ခဲ့ရင်သူ့အနေနဲ့မလုပ်ချင်ပေမဲ့လည်းအမေရိကန်ကုန်ပစ္စည်းတွေပေါ်မှာတံပြန်ပြီးတော့သွင်းကုန်ခွန်တွေကောက်ဖို့အတွက်ပြင်ဆင်ခဲ့ရတယ်လို့ Lopez Obrador ကပြောပါတယ်ဒီသဘောတူညီချက်အရမက္ကဆီကိုကနိုင်ငံရေးခလုံးကိုရှောက်ထားတဲ့သူတွေကိုအမေရိကန်ကပြန်ပို့တဲ့နိုင်ငံတွေသက်တလျှောက်မှာလုံခြုံရေးတွေတိုးမြင့်ချထားဖို့သဘောတူကြတာဖြစ်ပါတယ်မက္ကဆီကိုနိုင်ငံထဲမှာဆက်ပြီးရှိနေဖို့ဆိုတဲ့ဒီစီဇန်ကိုပြီးခဲ့တဲ့ဇန်နဝါရီလကလေးကနေဆက်မျိုးတွေဖြစ်တဲ့တီဟွာနာမက္ကဆီကာလီနဲ့စီယိုဒဝါရက်စ်မြို့တွေမှာလှုပ်ဆောင်ခဲ့တာပါ။ဒါပြင်မက္ကဆီကိုအနေနဲ့ဂွာဒီမာလာနဲ့ထိစပ်နေတဲ့သူတို့နိုင်ငံတောင်ပိုင်းနယ်စပ်ကိုလည်းနိုင်ငံတော်အရတပ်ဖွဲ့ထောင်နဲ့ချီပြီးတော့ဆေးလွှတ်သွားမှာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားဝါရှင်တန်မှာတောင်းရကြဆွေးနွေးပြီးတဲ့နောက်အခုလိုနိုင်ငံသဘောတူညီချက်ကိုတောက်ကြနေ့ကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကဗန်ဒါရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကကမ္ဘာစီးပွားဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးဖို့မူဝါဒပေါင်းစုံကျင့်သုံးသွားမယ်လို့ကြေညာလိုက်ပါတယ်။ဂျပန်နိုင်ငံမှာပြုလုပ်ခဲ့တဲ့ G20 စီးပွားပွဲအပြီးပူးတွဲညင်ညာချက်ထုတ်ရမှာအခုလိုကြေညာလိုက်ကြတာဖြစ်ပြီးကုန်သွယ်ရေးနဲ့ပထဝီနိုင်ငံရေးတင်းမာလာမှုတွေကြောင့်ဖြစ်လာတဲ့အနေအထားတွေကပိုပြင်းထန်ကြီးမားလာနေတယ်လို့ထုတ်ပြောလိုက်ကြပါတယ်။ဒီကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကဗန်ဒါရေးဆိုင်ရာအကြီးအကဲတွေကအားကောင်းပြီးရေရှည်တည်တံ့ကမျက်မျက်တရနဲ့အားလုံးကြိုးခမ်းစားမယ်ဖွံ့ဖြိုးတိုးတက်မှုကိုစက္ကူနိုင်ဖို့မူဝါဒအလုံးစုံကိုကျင့်သုံးသွားမယ်လို့ထပ်မံကြေညာလိုက်ကြပါတယ်။ဒီကမ္ဘာဗန္ဒေးကောင်းဆောင်တွေကပဲအခုလို NDA တွေပြင်းထန်လာနေပြီမဲ့ကမ္ဘာစီးပွားဖွံ့ဖြိုးတိုးတက်မှုကတည်ငြိမ်လာတဲ့သဘောမှရှိလာနေပြီးဒီနှစ်ကုန်ပိုင်းနဲ့နောက်နှစ်ထဲမှာတော့တိုးတက်မှုပြန်အားကောင်းလာဖို့မျှော်လင့်ထားတယ်လို့ဒီပုံကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်တို့အကြားကွန်သွေးရေးနဲ့နည်းပညာဆိုင်ရာပြဿနာတွေဖြစ်ရှင်းနိုင်မှုလမ်းစာမတွေ့သေးတဲ့အခုလိုအချိန်မှာဒီ G20 ဗန္ဒားရေးခေါင်းဆောင်တွေအခုစနေတနင်္ဂနွေမှာအခွန်ကိစ္စကနေအကျွေးပြဿနာနဲ့ကွန်ပျူတာနည်းပညာကိစ္စရပ်တွေအထိကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။တကယ်တော့ကမ္ဘာစီးပွားအင်အားအကြီးဆုံးအမေရိကန်နဲ့တရုတ်အကြားဆက်တကြိမ်မြောက်ဆွေးနွေးပွဲပြီးကြတဲ့ကဆက်လက်ဆွေးနွေးဖို့ရပ်တန့်နေပြီးနှစ်နိုင်ငံလုံးကနောက်ထပ်တင်းကြပ်မှုတွေကိုအပြန်အလှန်ချိန်ချောက်နေချိန်မှာတတိယကမ္ဘာစီးပွားအင်အားအကြီးဆုံးဖြစ်တဲ့ဂျပန်အနေနဲ့1999ခုနှစ်ကစထူထောင်ခဲ့တဲ့ဒီ G20 အဖွဲ့ရဲ့အစည်းအဝေးကိုပထမဆုံးအင်ရှင်ဖြစ်ကျင်းပပေးတာဖြစ်ပါတယ်ခင်ဗျ။အ
မေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်စစ်ပွဲတွေအတွင်းမှာတရုတ်နိုင်ငံရဲ့နည်းပညာတွေကိုကာကွယ်ပေးဖို့စနစ်တကျကိုတရုတ်ဆိုရကဖန်တီးလှုပ်ဆောင်သွားမယ်ဆိုပြီးတော့တရုတ်ဆိုရပိုင်းသတင်းမီဒီယာတွေကပြောကြားလိုက်ပါတယ်။အမေရိကန်ကတရုတ်ကုမ္ပဏီတွေကိုအမေရိကန်နည်းပညာတွေမရအောင်ကန့်သတ်လိုက်ချိန်မှာပဲတရုတ်ဘက်ကလည်းသူတို့ရဲ့နည်းပညာတွေကိုကာကွယ်ပေးနိုင်မယ်စနစ်တကျကိုဖန်တီးလိုက်တာဖြစ်ပါတယ်။ဒီစနစ်က firewall လို့ခေါ်တဲ့ ကွန်ပျူတာတွေတဲကိုခုံးမွေနိုင်အောင်အကာအကွယ်ပေးတဲ့ခိုင်မာအကောင့်တဲ့အကာအကွယ်ပေးတဲ့စနစ်တရကိုတည်ဆောက်သွားမှာဖြစ်ပြီးတော့ဒါကတရုတ်နိုင်ငံရဲ့အဓိကချတဲ့ဤပညာတွေကိုတီထွန်ဖန်တီးနိုင်စွမ်းနဲ့အဲ့ဒီဤပညာတွေအရှင်ဟုံနဲ့ဖွံ့ဖြိုးတိုးတက်ပြီးအားကောင်းလာအောင်လှုပ်ဆောင်ပေးသွားဖို့ဖြစ်တယ်လို့တရုတ်ပြည်သူနေတဲ့သတင်းစာကဒီနေ့မှပြောပါတယ်တရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိန်းချုပ်ပြီးတော့တရုတ်ကုမ္ပဏီတွေအပေါ်မှာဖိနှိပ်တဲ့တချို့နိုင်ငံတွေကိုတရုတ်နိုင်ငံရဲ့ဤပညာတွေကိုဘယ်တော့မှအသုံးပြုခွင့်ပေးသွားမှာမဟုတ်ဘူးလို့လည်းတရုတ်အာဏာရကွန်မြူနတီပါတီရဲ့အဓိကသတင်းစာဖြစ်တဲ့တရုတ်ပြည်သူနေစဉ်သတင်းစာကဖော်ပြပါရယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုလို့တော့တိုက်ရိုက်ညီညွတ်ပြောဆိုသွားခြင်းတော့မရှိပါဘူး။တရုတ်နိုင်ငံကပြောနေတဲ့အမျိုးသားနည်းပညာလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုစည်းနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်ကိုတော့ထုတ်ပြန်ကြေညာခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ
။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနှစ်နိုင်ငံနယ်စပ်ကိုပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာဟာအစားအစာနဲ့ဆေးဝါးတွေကိုဝယ်ယူဖို့ကိုလံဘီယာနိုင်ငံတဲကိုမနေ့ကဝင်ရောက်လာခဲ့ကြပါတယ်ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကြောင့်နှစ်နိုင်ငံနေဆက်ကိုလွန်ခဲ့တဲ့၄လကပြစ်ထားခဲ့တာဖြစ်ပါတယ်နေဆက်ကိုဖွင့်လိုက်တဲ့နဲ့ဗင်နီဇွဲလားနိုင်ငံသားအတော်များများဟာဒီအခွင့်အရေးကိုပြေဝအောင်ချပြီးအင်ဒီချင်းကိုလံဘီယာနိုင်ငံတဲကတာချီရာမြို့ကိုဝင်ရောက်ခဲ့ကြတာဖြစ်ပြီးဗင်နီဇွဲလားနိုင်ငံထဲမှာမရနိုင်တဲ့အရာတွေအားလုံးကိုဝယ်ယူခဲ့ကြပါတယ်ဗင်နီဇွဲလားတိုက်ခိုက်မှုကနိုင်ငံတွင်းမှာလိုအပ်တဲ့စေဝါနဲ့စားနပ်အခတွေကိုသွင်းဖို့ကြိုးပမ်းခဲ့တာကြောင့်သမ္မတမာဒူရိုရဲ့ဆိုရှယ်လစ်ဆေးရွာကဘရာဇီးကိုလံဘီယာအာရူဘာပိုနာရီကူရာကာတို့နဲ့ဆီဆက်ထိဆက်နေတဲ့ဗင်နီဇွဲလားနေဆက်တွေကိုပိတ်ဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီရီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းဒိုမီတာ25 kHz 11965ဒိုင်းနိုမီတာ32 kHz 9390များဒိုင်းနိုမီတာ51 kHz 5885တို့ဖြင့်စနစ်တကျတွေမှာဒိုင်းမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးပါရစေ
။ VOA ကနေတနင်္ဂနွေနေ့ညနောက်ဆုံးရသတင်းတွေကိုကြီးညာပေးနေပါတယ်။ဟောင်ကောင်ရဲ့တရားခံလွဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့အစိုးရကအစိုးပြုလာကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းတွေပေါ်ကိုထွက်ပြီးတော့ဒီကနေ့မှဆန္ဒပြခဲ့ကြပါတယ်ဒီဥပဒေကိုပြင်ဆင်ဖို့လှုပ်တာဟာတစိ့တစိ့သားကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့လွတ်လပ်စွာတရားစီရင်ပိုင်ခွင့်တဖြည်းဖြည်းဆုပ်ယူလာနေတာဖြစ်တယ်လို့အတော်များများကဝေဖန်ကြပါတယ်ဒီဥပဒေကိုပြင်ဆင်လိုက်ခြင်းအပြင်ပြစ်မှုကျူးလွန်သူလို့တန်ကြားရှိသူတွေနဲ့တရားခံပြည်တွေကိုဟောင်ကောင်ကနေတရုတ်နိုင်ငံဖီမာကြီးကိုလွှဲပြောင်းပေးဖို့ပို့ပြီးတော့လွယ်ကူသွားစေမှာဖြစ်ပါတယ်အဲ့လိုဆိုရင်တော့လွှဲပြောင်းခံလိုက်ရတဲ့သူတွေဟာဒီကြရှင်းလင်းပေါ်ပြထားခြင်းမရှိတဲ့ဒီအမျိုးသားလုံခြုံရေးစွဲချက်တွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်အခုလောလောဆယ်မှာတော့ဟောင်ကောင်ဟာတရုတ်ပြည်မှကြီးပါဝင်ဗဲနိုင်ငံနဲ့မှတရားခံလွဲပြောင်းဖို့သဘောတူညီချက်ယူထားတာမရှိပါဘူးဒီနေ့ဆန္ဒပြပွဲတွင်ဆန္ဒပြတဲ့သူတွေကနိုင်ငံသားလက်လက်ခွင့်နဲ့လူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ဖို့တောင်းဆိုတဲ့စာတမ်းတွေနဲ့ကြေကြော်တာတွေကိုအော်ဟစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတာကိုရုပ်သံသတင်းတွေမှာတွေ့ခဲ့ရပါတယ်ရဲတပ်ဖွဲ့ဝင်တွေကလည်းဆန္ဒပြတဲ့သူတွေကိုစောင့်ကြည့်မှတမ်းယူလာတယ်ရှိခဲ့ပါတယ်ခင်ဗျာ
ဂျပန်နိုင်ငံကကာမာကူရာမြို့မှာတော့ကမ္ဘာလှည့်ခီးသွားတွေကိုလမ်းသွားရင်အစာမစားဘူးအမေတရထုတ်ပြန်လိုက်ပါတယ်။ဂျပန်ကိုလာရောက်တဲ့ကမ္ဘာလှည့်ခီးသွားအရေးတော်ဟာနှစ်စဉ်တိုးလာနေပြီးတော့2018ခုနှစ်မှာတော့ကာမာကူရာဖျားရှိတဲ့ဒီမြို့ကိုလာရောက်တဲ့ကမ္ဘာလှည့်ခီးသွားဟာတန်း20လောက်ထိရှိလာခဲ့ပါတယ်။တကယ်တော့ဂျပန်နိုင်ငံကတန်ရှင်းတဲ့နိုင်ငံတစ်ခုဖြစ်နေလူသိများထင်ရှားတာဖြစ်ပြီးကာမာကူရာမြို့ကတချို့ဟာလမ်းတွေပေါ်မှာအမိုက်တွေများလာနေတဲ့ပေါ်စိတ်ပြက်လာနေကြပါတယ်။ဒါပြင်ကမ္ဘာလှည့်ခီးသွားတွေဟာဒေသခံဂျပန်နိုင်ငံရဲ့ရိုးရာဓလေ့ထုံးစံတွေကိုချုပ်ဖောက်တာတွေလည်းရှိနေတယ်လို့မြို့ကန်တွေကဆိုနေပါတယ်ခင်ဗျ။အ
ီတလီနိုင်ငံဗင်နစ်မြို့ရဲ့ကမ်းဦးရေတိမ်ပိုင်းကိုပျော်စီးသင်္ဘောတွေပင်းမွင်ဖို့လူထောင်ပေါင်းများစွာဟာဗင်နစ်မြို့မှာမနေ့စနေနေ့ကချီတက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အခုသတင်းပတ်စောပိုင်းကဗင်နစ်မြို့ကဂျီယိုဒက်ကာတူးမြောင်းထွန်းမှာပျော်စီးသင်္ဘောကြီးကသူ့ထက်အစာပေါင်းများစွာတင်းငယ်တဲ့မြစ်တွင်သွားလာတဲ့ခီးတဲ့တင်သင်္ဘောကိုတိုက်မိပြီးတဲ့နောက်အခုလိုတောင်းဆိုဆန္ဒပြခဲ့ကြတာပါဒီဖြစ်ရတဲ့မှာလူ9ယောက်တန်းရခဲ့ပါတယ်ပဝန်းကျင်ထိန်းသိမ်းစောင့်ရှောက်သူတွေကတော့ပျော်စီးသင်္ဘောကြီးတွေဟာ Adriatic Peninsula က Venice မြို့ရဲ့အောက်ခြေ Foundation ကိုဖြည်းဖြည်းချင်းထိခိုက်လာစေပြီးတော့ကမ်းဦးရေတိမ်ပိုင်းရဲ့အောက်ခြေကိုလည်းတူးဆွသလိုဖြစ်စေတယ်ဆိုပြီးပြောပါတယ် Venice မြို့တော်ကတော့ပျော်စီးသင်္ဘောကြီးတွေကိုကမ်းဦးရေတိမ်ပိုင်းကိုရှောင်ပြီးတခြားနိုင်ငံကိုပြောင်းစေချင်တယ်လို့ပြောပါတယ်ခင်ဗျာ
ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့ကဒနုမြစ်ထင်မှာနင်းမြုပ်သွားတဲ့ပျော်စီးသင်္ဘောကိုပြန်လည်ဆယ်ယူပြီးရှားဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဒီနေ့မှဆက်လက်လှုပ်ဆောင်နေကြပါတယ်။ဒီသင်္ဘောကိုဆယ်ယူနိုင်မှုအတွက်ရေပေါ်မှာဘောလုံးပေါ်နိုင်တဲ့ဝင်ရှိစက်တွေနဲ့ဆယ်ယူဖို့လှုပ်ဆောင်နေကြတာပါ။နင်းမြုပ်သွားတဲ့ပျော်စီးသင်္ဘောကိုအင်ကာနဲ့မတိုင်ခင်ပြန်လည်ဆယ်ယူနိုင်ဖို့တော့မဖြစ်နိုင်သေးဘူးလို့ဟန်ဂရီနိုင်ငံကကယ်ဆယ်ရေးတာဝန်ရှိသူတွေကမနေ့ကကြေညာခဲ့ပါတယ်။ရေသူမားလို့တိတ်ပေးရတဲ့ The Happiness ပျော်စီးသင်္ဘောဟာပြီးခဲ့တဲ့မေလ29ရက်နေ့ညကတောင်ကိုရီးယားနိုင်ငံသား33ဦးကိုတင်ဆောင်သွားပြီးဒနုမြစ်ထက်ကိုသွားနေစဉ်သူ့ချက်ပိုချီးတဲ့ခီးတဲ့တင်သမော်တစ်စင်းနဲ့တိုက်မိခဲ့တာဖြစ်ပါတယ်တိုက်မိခဲ့ချိန်မှာမိုးတိထက်စွာရွာသွန်းနေခဲ့ပါတယ် ဒီတမောတက်ခိုက်မှုတွင်တန်ကိုရီးယားနိုင်ငံသား9ယောက်ကိုကယ်တင်နိုင်ခဲ့ပြီးနောက်ထပ်တန်ကိုရီးယားနိုင်ငံသား6ယောက်နဲ့တမောကပင်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီတမောနှစ်မျိုးတွင်မှာ19ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကအတည်ပြုထားပါတယ်ခင်ဗျ။
ပြင်သစ်နိုင်ငံ Paris မြို့မှာကျင်းပနေတဲ့ပြင်သစ် Open Tennis အမျိုးသားတူချင်း Final မှာတော့အခုလောလောဆယ်မှာစပိန်က Rafael Nadal နဲ့ Austria က Dominic Thiem တို့ဘောလုံးနေကြပြီးတော့ပထမပွဲမှာတော့ Nadal က 6-3 နဲ့နိုင်ထားပြီးဒုတိယပွဲမှာတော့အခု 4-4 နဲ့တရီဖြစ်နေပါတယ်။မနေ့ကကစားသွားတဲ့အမျိုးသမီးတူချင်း Final မှာတော့ Australia က Ashley Barty ကချိန်နိုင်ငံက Margarita Navratilova ကို 6-1-6-3 နဲ့နှစ်ပွဲပြန်နိုင်ပြီးတော့ Champion ဖြစ်သွားပါတယ်။ဒီပေါ်တူဂီမှာကစားနေတဲ့ Nation League ဘောလုံးပြိုင်ပွဲမှာတော့အင်္ဂလန်နဲ့ဆွစ်ဇာလန်တို့တတိယနေရာလူနေကြပြီးတော့အခုချိန်ထိ82မိနစ်ရောက်တဲ့ချိန်ထိတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်သေးပဲဖြစ်နေပါတယ်ခင်ဗျာ
။ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရရင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါ။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ဖို့စီရေးပဋိပက္ခတွေကြောင့်မြေစာပင်ဖြစ်ရတဲ့ကလေးငယ်တွေပါဝင်အပြစ်မဲ့ပြည်သူတွေအနာဂတ်အရေးအလေးထားစဉ်းစားပေးဖို့ကိုအစိုးရနဲ့တပ်မတော်ကိုကချင်စစ်ဆောင်တွေနဲ့ငင်းငယ်လူလားသူတွေကကချင်ပြည်နယ်အတွင်းတကြောပြန်စစ်ရှစ်နှစ်ပြည့်တဲ့နေ့ဒီကနေ့မှတောင်းဆိုလိုက်ပါတယ်။အပြည့်စုံကိုမဆုမုံကစူးစီးတင်ပြပေးထားပါရဲ့ရှင်။
ကြောပြန်စစ်ရှစ်နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်နဲ့ကချင်ပြည်နယ်တည်ငြိမ်အေးချမ်းရေးတိုက်ပွဲကြောင့်စစ်တပ်တစ်ဆောင်ဒုက္ခသည်တွေရဲ့အရေးပေါ်တောင်းဆိုချက်တွေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်လှုပ်ရှားခဲ့ကြပါတယ
်ဒီကနေ့ဟာဆိုရင်ကျွန်တော်ကချင်ဒေသမှာကြောပြန်စစ်ဖြစ်တာကျွန်တော်ရှစ်နှစ်ကြီးခဲ့ပြီဖြစ်ပါတယ်ကျွန်တော်စစ်ရှစ်နှစ်တာတော့တည်းမှာကျွန်တော်တို့စစ်ဆောင်စခန်းတွေမှာကျွန်တော်နေထိုင်တဲ့ကျွန်တော်မိဘတွေကျွန်တော်လူငယ်တွေကျွန်တော်ကလေးတွေကျွန်တော်တို့ဘယ်လိုမျိုးဒုက္ခရောက်ခဲ့တယ်လဲကျွန်တော်ဘယ်လိုမျိုးဒုက္ခရောက်နေတယ်လဲဆစ်ရှောက်စခန်းတွေမှာနေတဲ့ကျွန်တော်လူငယ်တွေကလေးတွေမိဘတွေကျွန်တော်ဂျုံတွေခံစားနေနေတဲ့ကျွန်တော်တွေရဲ့အဖြစ်အပျက်တွေကိုကျွန်တော်ဂျုံတွေခံစားနေတဲ့အခက်အခဲတွေကိုကျွန်တော်တို့ထုတ်ပေါ်တင်ဆက်မှာဖြစ်ပါတယ်ကျွန်တော်ဆစ်ရှောက်စခန်းမှာကျွန်တော်ရှင်းနေကျွန်တော်နေထိုင်တဲ့အချိန်မှာကျွန်တော်မှာဒုက္ခအများကြီးရှိပါတယ်လုံခြုံမှုတွေကျွန်တော်မရှိပါဘူးဘယ်နေ့ဘယ်ခါမှာကျွန်တော်ဘယ်လိုမျိုးဖြစ်မယ်ဆိုရအောင်ကျွန်တော်မသိနိုင်ပါဘူးအဓိကအဖြစ်ကျွန်တော်ပညာရေးကျွန်တော်ရဲ့ကျန်းမာရေးကျွန်တော်ရဲ့စောင့်ဝတ်နေရေးကျွန်တော်အများကြီးကျွန်တော်ဒုက္ခရောက်နေတာလည်းကျွန်တော်ရှိပါတ
ယ်ဒါကတော့ကချင်ပြည်နယ်ကပြည်သူရင်းမြစ်မှာကချင်စစ်ပြေးဒုက္ခတွေတွေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ငြင်းငြမ်းစွာလှုပ်ရှားမှုတွေဆောင်ရွက်နေတာဖြစ်ပါတယ်ပြည်သူ3000ကျော်ဟာအစိုးရထိန်းချုပ်နေပြီးကချင်လက်နက်ကိုင်အဖွဲ့ KAO ထိန်းချုပ်နေပြီးပါဝင်တရုတ်မြန်မာနယ်စပ်ကစစ်ပြေးစစ်ဆောင်စခန်းတွေထဲမှာခိုးလုံနေထိုင်နေကြရဆဲဖြစ်ပြီးတော့ကချင်ပြည်နယ်တွင်းမှာလည်းစစ်ရေးကတင်းမာနေစေအနေထားဖြစ်ပါတယ်ဒီအခြေအနေပေါ်မှာတော့ကချင်စစ်ဆောင်ပြည်သူတွေဘက်ကစစ်ဆောင်စခန်းတွေလူသားချင်းစာနာမှုအကူအညီတွေပေးဖို့ဒါကိုတားမြစ်ပိတ်ပင်မှုမရှိဘဲရရှိရေးနေရရင်းတွေကိုလူကုန်တိတ်ခါရှိစွာနဲ့ပြန်တားရေးကချင်စစ်ဆောင်လူငယ်တူဖြစ်တဲ့ကိုအင်ဂွမ်ဂွမ်ဂျာတော်ကလည်းကချင်စစ်ဆောင်တွေရဲ့သဘောထားအခုလိုပြောပြပါဗျ။ဒ
ီ NLD ရဲ့အစိုးရကိုကျွန်တော်ကလည်းမေးပေးခဲ့တယ်ပေါ့နော်။ကျွန်တော်တို့ NLD ရဲ့အစိုးရတက်လာတဲ့အချိန်မှာတကယ်ပဲကျွန်တော်တို့နိုင်ငံကတော့ငင်းချမ်းတော့မှာပဲအားလုံးကငင်းချမ်းတဲ့နိုင်ငံဖြစ်တော့မှာကျွန်တော်တို့ဒီသားလည်းငင်းချမ်းတော့မှာဆိုအဲ့မျိုးချက်နဲ့ကျွန်တော် NLD ကိုမေးပေးခဲ့တယ်ပေါ့။ဒါပေမဲ့ဒီရောက်လာတဲ့အချိန်မှာကျွန်တော်တို့ဒီစစ်ပေးဆောင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းမျှော်လင့်ချက်ကလည်းဟိုအာဒီလိုမျိုးရှိတော့ဘောပြောရမယ်ဆိုရင်အခု2020ကဘယ်သူကအစိုးရပြောင်းတော့ဦးဆောင်လာနေဆိုရခါလဲကျွန်တော်ကဆိုနေပေါ့နော်တော့ကျွန်တော်တို့လက်ချက်အနေထားပြပို့ပြီးတော့ negative တက်ကြံရောက်သွားမလားဆိုပြီးတော့စိတ်နေထားတယ်ရှိတယ်။နောက်ပြီးတော့တောင်ရှိလေအားလုံးကျွန်တော်ပြောင်းနေတဲ့ကြိုးချင်တာကတော့အများဆုံးငင်းချမ်းချင်တယ်ပေါ့ငင်းချမ်းလို့အားလုံးငင်းချမ်းလို့အနေနဲ့ဆုံးစူးစားပြပါလို့
ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့ဘဝအခက်အခဲကြုံတွေ့ရတာတွေကိုစစ်ရှောင်ဒုက္ခသည်လူငယ်တဦးရဲ့ခံစားချက်ကချင်အမျိုးသမီးငယ်လေးတဦးကအခုလိုပြောပါတယ
်။2018 6လပိုင်းကိုရမြင့်ကစားပြီးစစ်တပ်ကြီးခေတွေပေါ့နော်။ဒီရက်နေရက်ပေါ့နော်3ရက်တပတ်လောက်ပြင်ဆင်ခဲ့ရတာမဲ့ဒီကိုတပတ်အပြင်ပြီးမယ်ပေါ့နော်3ပတ်အဲ့လောက်ကြီးစဉ်းစားမှပြင်ဆင်ရတော့စစ်ကြောင်းတွေထိုးလာတဲ့အာပြီးဝနေတဲ့ပေါ့နော်ညာသူရဲ့ကြောက်ရတယ်ဆိုမှမအမေရောဖျားကြောင်းတွေမှာသူကလူအများတွေနေတဲ့အချိန်မှာစူးပြီးနေအရှေ့အရှေ့ရတယ်ပြောဒါမဲ့စိကတလားရောတလားအောင်ပုံသွားရတယ်ဒါမဲ့စိကမပြီးဘူးနော်ပူပူပြင်းထန်လာတယ်ပေါ့နော်
ကချစ်တကြောပြန်ဆင်ရှင်းနေပြတဲ့အချိန်ရင်းရွာလှုပ်ရှားမှုတွေကိုအာနာပိုင်နေဘက်ကလာရောက်တားမြစ်တာကိုကန့်ကွက်ကြောင်းတကယ်တကကချစ်ကွန်ကရစ်ရဲ့ဖွဲ့ဝင်ဂျပန်နိုင်ငံကဒေါ်မရစ်ဆိုင်ဘူးကခုလိုပြောပါတယ်ဒါတော့သူတို့မလုပ်တင်လို့ထင်နေပါကြောင့်လဲဆိုဒီပြည်သူလူထုတနင်္ဂနွေနေ့တိုင်းတန်နဲ့နားလည်လာဖို့အတွက်လုပ်နေတဲ့အတွက်ဒါပဲဖြစ်တယ်ပေါ့နော်ဒါကိုနိုင်တဲ့စီရ
မြမရေးဆွေးနွေးကမ်းကိုတင်ဆက်ပေးခြင်းပါတယ်။တနုကိုပိုင်အုပ်ချုပ်ခွင့်ရရွာငန်ဒေသမှာကော်ဖီကိုမီယိုပလာဆိုင်ပြုကြပြီးမယ်။စီးပွားအဖြစ်ကတော့အခုနှစ်ပိုင်းမှာဆိုင်လာပြီးနိုင်ငံသားကိုယ်တော်တင်ပို့ရောင်းချနေပါတယ်။ဒီအကြောင်းကိုမက်ခင်ဖြူထွေးကစူးစီးတင်ဆက်ပေးထားပါတယ်ရှင
်။ကျနုပ်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာရွာငံမှာဒီကော်ဖီလုပ်ငန်းဟာဆိုလို့ရှိရင်အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်လာနေတာပါဒီမှာရှိတဲ့ရွာတိုင်းမှာကော်ဖီစိုက်ပျိုးထုတ်လုပ်လာတာနှစ်တော်ကြာလာပြီဆိုပေမဲ့လည်းတကယ်တမ်းဒီနိုင်ငံတကာအစ်စ်မီအထူးတန်းဝင်ကော်ဖီတွေကိုစိုက်ပျိုးထုတ်လုပ်လာတာကတော့နှစ်ပိုင်းသာရှိပါသေးတယ်ဒီလိုမျိုးအထူးတန်းဝင်ကော်ဖီတွေကိုထုတ်လုပ်တဲ့လုပ်ငန်းတွေထဲကမှဒီဒေတာကန်တောင်သူတွေအများစုပါဝင်ပြီးတော့မှလုပ်ကင်ဆောင်ရွက်နေတဲ့ရွှေတောင်သူဆိုတဲ့ကော်ဖီလုပ်ငန်းအကြောင်းကိုကျွန်တော်တို့ဒီနေ့လေ့လာကြည့်ကြရအောင်ပါရှင်ရွာငန်ဒေသကအိမ်တိုင်းနီးပါးမှာတဘာဝအတိုင်းစိုက်ပျိုးထားတဲ့ကော်ဖီပင်တွေကိုတွေ့နိုင်ပါတယ်။တောင်သူတွေဟာကော်ဖီပင်ကိုမီယိုဖလာစိုက်ပျိုးလာခဲ့ကြပေမဲ့ကော်ဖီတောက်သုံးကြတဲ့သူတွေမဟုတ်သလိုကော်ဖီကိုစီးပွားဖြစ်ရောင်းချခဲ့ကြသူတွေလည်းမဟုတ်ပါဘူး။ဒီလိုဆိုရင်ကော်ဖီပင်ကိုဘာကြောင့်စိုက်ပျိုးခဲ့ကြတာပါလဲ။ကော်ဖီပင်ရဲ့အပွင့်ဟာဒီဒေသကပြားတွေဝိရီတဲဆောင်စုဆောင်းရမှအရေးပါတယ်လို့ဒီနည်းနဲ့တဘာဝပြားရီထုတ်လုပ်ကြတာကြောင့်အိမ်တိုင်းနီးပါးကော်ဖီပင်ကိုစိုက်ကြတယ်လို့ကော်ဖီစိတ်အခွန်ကိုတော့ချကလတ်အချို့တခုလိုတရေစာဖြစ်နေစားခဲ့ကြတယ်လို့ဒေသခံတွေကပြောပြကြပါတယ်။ဒီလိုနဲ့ပဲ200နဲ့ချီကော်ဖီပင်စိုက်ခဲ့ရတာရွာငန်ဒေသထွက်ကော်ဖီဟာနိုင်ငံတကာအစ်စ်မီအရေးသွေးရှိတဲ့ကော်ဖီဖြစ်နေတယ်ဆိုတာကိုတော့နိုင်ငံတကာကကော်ဖီပညာရှင်တချို့ရဲ့အကူအညီနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကမှစတင်သိရှိလာခဲ့တာပါ။ဒီလိုသိရပြီးတဲ့နောက်မှာတော့နိုင်ငံတကာကိုတင်ပို့ရောင်းချနိုင်တဲ့အထူးတန်းဝင်ကော်ဖီတွေစိုက်ပျိုးထုတ်လုပ်လာခဲ့ကြတယ်လို့ဒီအချိန်မှာကြေးရွာ78ရွာကတောင်သူတွေအထူးသဖြင့်အမျိုးသမီးတွေအများစုပါဝင်တဲ့ရွှေတောင်သူကော်ဖီလုပ်ငန်းလဲပါပါတယ်။ဒီအဖွဲ့ပေါ်ပေါက်လာပုံကတော့လက်ရှိရွှေတောင်သူဥက္ကဋ္ဌကိုစောဝင်းကိုကအခုလိုရှင်းပြပါတယ
်။ရွှေတောင်သူရေလို့ဖြစ်လာတာပြောမယ်ဆိုလို့ရှင်တော့2056ရာသီနဲ့စပြောမှာဖြစ်ပါတယ်။2056မှာ Winrock International အနေပြီးတော့ကျွန်တော်ရန်ကုန်မြို့နယ်မှာ project တစ်ခုစဝင်တယ်။Winrock International က USA ရဲ့ကုညီထောက်ပံ့နဲ့သူတို့ကကျွန်တော်တောင်သူတွေနည်းပညာပေးတယ်။ Durant Coffee ထုတ်လုပ်ပြီးတော့နိုင်ငံတကာအပြည်ပအတင်ပို့တာကိုစပြီးတော့လုပ်ပေးတယ်။အဲ့ချိန်မှာကျွန်တော်ရှေ့တောင်သူဖြစ်လာမယ်။အထူးက4ရွာနေစပြီးတော့ Durant Coffee 6ပံစထုတ်ခဲ့တယ်။အဲဒုတိယ2016ရာသီမှာ Durant Coffee 38တန်ကိုကြီးရပေါင်း16ရွာနေပြီးတော့ထုတ်လုပ်နိုင်ခဲ့တယ်။အဲဒုတိယ2016ရာသီကုန်နဲ့အချိန်မှာပဲကျွန်တော်တောင်းတူစဉ်းစားမိရဲ့ဟိုအထူးတန်းကော်ဖီအရင်တော့ကျွန်တော်ကဟိုကော်ဖီစိုက်လာတာမိဘဘိုးဘွားလည်းတော်တော်များများစိုက်လာတာဒါပေမဲ့အထူးကော်ဖီကိုဈေးကောင်းတစ်ခါမှမရောဘူးဒါပေမဲ့ဒီ project ဝင်လာတဲ့အချိန်မှာကျွန်တော်ကော်ဖီကိုဈေးလက်ရှိပေါက်ဈေးရဲ့ငါးဆအထင်မြင်ပြီးတော့ဟိုပြပအတင်ပို့ရတဲ့အချိန်မှာကျွန်တော်ခြေရော16ရောအတောင်းတူပြီးခေါင်းဆောင်တွေစုပြီးတော့စဉ်းစားအစည်းအဝေးလုပ်ကြတယ်ငါတို့ဒီအရင်တော့လုံးဝဈေးမရှိတဲ့ကော်ဖီကိုဈေးကောင်းနဲ့ရောင်းလာရပြီအခုဆိုလို့ရှိရင်တို့လက်ထက်မှာခံစားခွင့်တခုရှိနေပြီပေါ့ဒါပေမဲ့ project ဆိုတာအချိန်ကာလတခုပြီးလို့ရှိရင်ပြီးဆုံးသွားမှာအဲအချိန်ကြာလို့ရှိရင်တို့ကဒီအထူးတန်းကော်ဖီထုတ်လုပ်မှုကိုရလိုက်မလားဘာလို့ကတော့စပ်သွားမလားပေါ့အဲဆိုကျွန်တော်တို့16ကခေါင်းဆောင်နဲ့အစည်းအဝေးလုပ်ကြတယ်အဲအစည်းအဝေးမှာပဲကျွန်တော်တို့အရင်နဲ့ YSCG ဆိုပြီးတော့အဖွဲ့တခုဖွဲ့ဖြစ်တယ်ပေါ့ဒီအထူးတန်းကော်ဖီကိုတောင်သူတွေကိုယ်တိုင်ရည်ရွယ်ဆက်လုပ်ဖို့ဆိုပြီးတော့ YSCG ရဲ့အဓိပ္ပာယ်ကတော့ Young Specialty Coffee Group Young မြို့နယ် Coffee Site View အထူးတန်း Coffee Site View ထုတ်လုပ်ပြည်အဖွဲ့ပေါ့နော
်ရွှေတောင်သူအဖွဲ့ကိုတောင်သူ5ယောက်နဲ့အစပြုခဲ့ပေမဲ့ချုပ်လုပ်မှုတက်တန်း3နှစ်ကြာလာခဲ့ပြီးတဲ့နောက်အခုအချိန်မှာတော့အထူးတန်းဝင် Coffee ချုပ်လုပ်မှုကိုစိတ်ဝင်စားတဲ့တောင်သူတွေ400ကျော်အထိပူးပေါင်းပါဝင်လာခဲ့ပါတယ်အချိန်တိုအတွင်းမှာအဖွဲ့ဝင်ရာနဲ့ချီတိုးလာခဲ့တဲ့ရွှေတောင်သူတွေ ဘယ်လိုပုံစံမျိုးနဲ့စုဖွဲ့ခဲ့ကြတာပါလဲ။ရွှေတောင်သူရဲ့ချုပ်လုပ်မှုမန်နေဂျာလည်းဖြစ်ကျောက်ကူပြည်ကြေးရွာရဲ့အဖွဲ့ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထွန်းထွန်းကအခုလိုရှင်းပြပါတယ
်။ကြေးရွာလေးမှာဟိုဒီထူးတန်းကော်ဖီဖွဲ့ဒီမှာအရင်ဆုံးစုဖွဲ့ဖွဲ့စည်းတယ်။အဲဒီမှာကြေးရွာတွေမှာဒီရွှေတောင်သူရဲ့အင်းစည်းကမ်းရာကြေးရွာစုဖွဲ့တစ်ဖွဲ့မှာ10ဦးထက်နေဆုံးပေါ့10ဦးနေဆုံးနေလည်းဖွဲ့စည်းရမယ်။ဒါကြည့်တော့အဲ့ဒီ10ဦးတချို့ရွာတွေလည်းဟို20ကျော်ရှိတာရှိတယ်။ကျော်လည်း50ကျော်လို့ရှိတာရှိတယ်။ကျော်လိုက်ပြီးတော့ဟိုအဲ့လိုဖွဲ့စည်းပြီးတဲ့ခါကျတော့တချို့တွေကဟိုတွေ့ရတဲ့တွေ့ရဟိုပုံစံချင်းတော့တိတ်မတူတချို့ရွာတွေကကိုကိုကော်ဖီတွေကိုကိုမှရှိတဲ့ကော်ဖီတွေကိုစုပြီးတော့တယောက်ကိုအချိန်ဘယ်လောက်တန်းမာပြီးတော့မှစုပြီးတော့ထောက်လုပ်ကြတယ်။တချို့ရွာတွေကျတော့လည်းဟိုကော်ဖီကိုပိုင်ရှိတာရောမရှိတာရောအဲစူပေါင်းပြီးတဲ့ခါကျတော့အရင်ကော်ဖီတွေဝယ်ပြီးတော့အဲ့လိုမျိုးလောက်ကြတာရှိတော့ဗောဟိုတင်ကော်ဖီဆိုတော့ဒီကျော်ဟဲကော်ဖီပါပဲအဲ့လိုမျိုးအဲ့လိုထိလာဖို့အတွက်ကျွန်တော်တို့အဲ့လိုမျိုးတတ်မှတ်ပြီးတဲ့ခါကျတော့ကျွန်တော်တို့ဥမာကျွန်တော်တို့ရွာတောက်ကပြင်းရွာဆိုလို့ရှိရင်ဟိုအဖွဲ့ဝင်က16ဦးရှိတယ်အဲ့16ဦးမှာတူဦးကိုပြချင်း900ပိတ္တ900ဆိုပြီးတော့မှကျွန်တော်လုပ်ကြတယ်ပြီးတော့ပိတ္တ900ကနေပို့လာတဲ့နောက်နောက်ထပ်လို့လာတဲ့ကျွန်တော်တို့တက်ကက်ကဒီနေ့ဆိုရင်ကျွန်တော်တို့ငါးတန်ထုတ်မယ်ဆိုပြီးတော့မှကျွန်တော်တို့တက်ကက်ချထားတယ်အဲ့တော့16ဦးကနေပြီးတော့မှအချိန်ဟို900စီစုပြီးတော့နောက်ထပ်ငါးတန်တည်းလိုအပ်တာဟာကိုယူရဟဲ့ဒီဆက်ဆက်အတင်းတန်းတွေစီရနေလာရောင်းတော့ဝယ်ပြီးတဲ့ခါကျတော့ကျွန်တော်ထုတ်လုပ်ကြတယ်ပေါ့
တောင်သူတွေကိုယ်တိုင်ပါဝင်ပြီးအထူးတန်းဝင်ကော်ဖီတွေကိုရေရှည်ထုတ်လုပ်သွားနိုင်ဖို့အတွက်ရွှေတောင်သူအဖွဲ့ကကြိုးပမ်းနေတာပါအရင်ကတမတ်ရိုးကျတောင်ရဆိုင်လုပ်ကန်စားတောက်ခဲ့ကြတဲ့တောင်သူတွေအထူးတန်းဝင်ကော်ဖီစတင်ထုတ်လုပ်လာပြီးနောက်ပိုင်းမှာတော့အကျိုးအမြတ်တွေလည်းတိတိတသာပြောင်းလဲလာခဲ့ပါတယ်ကျွန်မအခုရောက်နေတဲ့နေရာကတော့ရွှေတောင်သူကော်ဖီလုပ်ငန်းတွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့ဒီရွာပေါင်း18ရွာတွေကတရွာပေါ့နော်ကျောက်ကူပြင်ရွာမှာဖြစ်ပါတယ်ဒီကျောက်ကူပြင်ရွာကတော့ဒီရွှေတောင်သူကော်ဖီလုပ်ငန်းအတွက်တစ်နှစ်ကိုကော်ဖီတန်ချိန်၄တန်လောက်ကိုထုတ်လုပ်ပေးနေတဲ့ရွာဖြစ်ပါတယ်ဒီရွာကဒီဒေသကံတောင်သူတွေနဲ့လည်းကျွန်တော်တို့တွေ့ဆုံနေများထားပါတယ
်အတိကတော့ဝင်ငွေတအားကွာသွားတဲ့ချက်ဒီရွှေတောင်သူဖွဲ့ခင်ဒီရွာငံကိုထူတန်းကော်ဖီအဖွဲ့မစားတင်ခင်ကဒေသပေါ်ဆရာတပိုက်တာ400လောက်ပဲရှိတဲ့ချက်စုခုတဲ့လောက်အပ်ခတ်တတာလေးပေါ့အခုအဲ့ဒီအထူးတန်းကော်ဖီစတင်ဝင်ရောက်လာတဲ့အချိန်မှာဒေတာပေါ်ဆေးရ100အလောက်ဖြစ်သွားတယ်အခုဒီနှစ်ပိုင်းကြာတော့အပြင်ဒေတာပေါ်ဆေးရ100 900ပေါ့အဲ့အထူးတန်းကော်ဖီရဲ့တပိတ်တာတန်ဖိုးက1200အလောက်กว่าသွားတယ်ရှင
်အဖွဲ့ဝင်400ကျော်ရှိတဲ့ရွှေတောင်သူအဖွဲ့ရဲ့60ရာခိုင်နှုန်းကအမျိုးသမီးတွေပါအထူးတန်းဝင်ကော်ဖီထုတ်လုပ်နိုင်တဲ့အတွက်အချိုးအမြတ်ဝင်ငွေတိတိတသာပြောင်းလဲလာတာကအမျိုးသမီးတွေရဲ့ဘဝတွေတိုးတက်လာဖို့အတွက်အခွင့်အလမ်းဖြစ်စေတယ်လို့ရွှေတောင်သူအဖွဲ့ဝင်တွေကပြောပါတယ်။အခုလိုနိုင်ငံကအဆင့်မီအထူးတန်းဝင်ကော်ဖီတွေထုတ်လုပ်နိုင်ဖို့အဆင့်ကိုရောက်လာဖို့အတွက်ကိုတော့အမေရိကန်ပြည်ထောင်စုနိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အဖွဲ့ကအဓိကပံ့ပိုးကူညီပေးခဲ့တာပါ။ USAID ရဲ့အကူအညီနဲ့အမေရိကန်အခြေစိုက်Winrock International အဖွဲ့ကနေတဆင့်လုပ်ငန်းတွေကိုအကောင့်ထဲပေါ်ပေးခဲ့တာပါ။ရွာငယ်ဒေသမှာရှိတဲ့တောင်သူတွေကိုစိုက်ပျိုးမှုနည်းနာတွေ၊နည်းပညာအထောက်အပံ့တွေနဲ့ဈေးကွက်ရှာဖွေရမှာပါ။ Winrock အဖွဲ့ကကူညီပေးခဲ့တာဖြစ်လို့ဒီလိုနိုင်ငံတကာအဖွဲ့တွေရဲ့အကူအညီတွေကရွှေတောင်သူတွေအတွက်တော့အထူးအရေးပါခဲ့တယ်လို့ရွှေတောင်သူအဖွဲ့ဥက္ကဋ္ဌကပြောပါတယ်
။ကျွန်တော်ရွာငယ်မြို့နယ်ပါပါနော် Winrock USA ရဲ့အကူအညီနဲ့ Winrock ရဲ့นี่ปัญญานี่มาဝင်ခင်တော့ကျတို့ဒီဒေတာမှာကော်ဖီပေါက်ဈေးကဘာမှမရှိဘူးတချို့တောင်သူတွေဆိုလို့ရှိရင်ကော်ဖီပြင်ကိုခုတ်ပြီးပြီးတော့အခြားသီးနှံအစားတို့စိုက်ပြူးတဲ့အဖြစ်ဖြစ်ခဲ့တယ်။ဒါပေမဲ့2016ရာသီမှာဝင်းရော့ရဲ့ project စာဝင်တယ်။အဲနှစ်မှာပဲကျတို့တောင်သူတွေပထမဦးဆုံး၄ယောက်အနေနဲ့အထူးတန်းကော်ဖီစတာထွက်ခဲ့ရပါတော့။အဲနှစ်မှာကော်ဖီဈေးနှုန်းကငိုလက်ရှိရနေတဲ့ပေါက်ဈေးထက်၅ဆကျော်ဒီရောင်းချခဲ့ရတယ်။အဲ့တော့တောင်သူတွေစိတ်ထဲမှာတောင်သူတွေရဲ့ရင်ထဲမှာအပြောင်းလဲတစ်ခုဖြစ်သွားတယ်ပေါ့နော်။နောက်နှစ်ကျတော့အကြီးပါ16အထိတိုးလာတယ်။အထူးတန်းကော်ဖီထုတ်ဖြစ်တယ်။အဲဈေးကလည်းကိုဈေးကောင်းကောင်းရောင်းချရတယ်ပေါ့နော်။အဲ့အတွက်အဲ့လိုရောင်းချရတဲ့အတွက်ဒီတောင်သူတွေကငါတို့ကိုယ်တိုင်အစုဖွဲ့ဖွဲ့မယ်ဆိုတဲ့စိတ်ဓာတ်ဝင်ခဲ့တယ်။နောက်ပြီးလို့ရှိရင်တောင်သူတွေအစုဖွဲ့ဖွဲ့ချင်းခဲပေမဲ့သူတို့မဖွဲ့ စီးနိုင်တဲ့အဖွဲ့အစည်းပုံစံကိုဝင်ရောက်နေပြီးတော့ဟိုစနစ်တကျသင်တန်းပေးတာတောင်သူတွေကိုယ်တိုင်တွေးတောချင်းချင်းပြီးတော့ဘယ်လိုအဖွဲ့အစည်းမျိုးဖွဲ့မယ်ဆိုတဲ့အားအထိသူတို့သင်တန်းတွေပေးခဲ့တယ်။နောက်အခုအဖွဲ့အစည်းလှုပ်ဆောင်နေတဲ့အချိန်မှာလည်းဟိုလမ်းကြောင်းမမအောင်ပေးရနေပြီးတော့အထင်းချောင်းပေးနေတယ်ပေါ့နော်။ဒါဝင်ရောက်ကျွန်တော်တို့ရွှေတောင်သူဖြစ်လာဖို့အတွက်ဝင်ရောက်ရဲ့အကူအညီမှုကဘယ်လောက်ထိအရေးကြီးတယ်ဆိုတော့
အခုလိုနိုင်ငံတကာရဲ့ပံ့ပိုးကူညီမှုအပြင်ဒေသဆိုင်ရာအစိုးရနဲ့နိုင်ငံတော်အစိုးရတွေကပါဝိုင်းဝန်းကူညီပံ့ပိုးကြတယ်ဆိုရင်တော့ရွှေတောင်သူအဖွဲ့နဲ့ရွာငံဒေသကထွက်တဲ့ကော်ဖီတွေကိုကဘာကတည်လာတဲ့အထိနိုင်ငံတကာဈေးကွက်မှာတွင်တွင်ကျယ်ကျယ်ရောင်းချသွားနိုင်ဖို့ရွှေတောင်သူအဖွဲ့အဖွဲ့စည်းရမှာဦးဆောင်ပါဝင်ခဲ့တဲ့မြားစီတီကြီးရွာကကိုစော်လင်းထက်ကယုံကြည်ထားပါတယ
်ကျွန်တော်တို့ကတော့ဒီနည်းပညာပိုင်းဆိုင်ရာတော့တော်တော်များများတောင်သူတွေအတွက်လောလောဆယ်မှာတုံးချနေတာရတာပေါ့နော်ဒီဝင်းတော်ကပေးတဲ့အနည်းပညာလေးနဲ့နောက်ဒီထက်ကျွန်တော်တို့ခြေလှမ်းများများနဲ့သွားနိုင်အောင်ဆိုရင်နည်းပညာနဲ့မကမဲ့စက်ကရိယာဆယ်ရန်တရားကူညီစက်ကရိယာကူညီတွေလိုအပ်ပါတယ်ပြီးတော့ဈေးကွက်ကလည်းပဲတစ်ဖက်မှာသွားနေပြီဖြစ်တဲ့အတွက်အဓိကနံပါတ်၁ကဒီဆယ်ရန်တရားကင်ကြွယ်တဲ့နည်းပညာတွေဒီဆယ်ရန်တရားတွေတာလျင်ဒီဟိုဟာတွေကိုစက်ကရိယာတွေပံ့ပိုးကူညီမှုတွေပေးမယ်ဆိုရင်ရွှေတောင်သူကလည်းပဲရွှေတောင်သူလုပ်ငန်းဒီထက်ဖွံ့ဖြိုးလာလိမ့်မယ်ရွှေတောင်သူလုပ်ငန်းဖွံ့ဖြိုးလာမှဒီတောင်သူတွေကိုကူညီနိုင်မယ်တောင်သူတွေကိုကူညီနိုင်မှလည်းပဲရွှေတောင်သူကိုပြန်ပြီးတော့တောင်သူတွေကယုံကြည်မှုပြန်ရှိလာမယ်။အဲဒါဆိုလို့ရှိရင်ရွှေတောင်သူရဲ့ဒီအဖွဲ့ကလည်းဒီထက်ပိုမိုပြီးတော့ခိုင်မာတဲ့အဖွဲ့စုတစ်ခုဖြစ်လာပြီးတော့ဂျွမ်ငံမြို့နယ်မှာဒီရွှေတောင်သူဆိုတဲ့ coffee အဖွဲ့ကလည်းပဲအထူးတန်း coffee အနေနဲ့ကမ္ဘာမှာဘယ်လိုဈေးကွက်တွေသွားနေတယ်ဆိုတဲ့နာမည်တစ်ခုပေါ့နော်တောင်သူတွေနိုင်ငံကယုံကြည်မှုရောတောင်သူတွေရဲ့ယုံကြည်မှုရောပေါင်းစပ်ပြီးတော့ဒါစီမြဲလာလိမ့်မယ်လို့မျှော်လင့်ပါတယ်။
ဘယ်လိုပဲဖြစ်ဖြစ်စုပေါင်းအင်အားနဲ့တောင်သူတွေရဲ့ဘဝတွေတိုးတက်လာအောင်အားထုတ်ကြိုးပမ်းသွားဖို့ရွှေတောင်သူအဖွဲ့ဝင်တွေကမျှော်မှန်းထားကြတာပါ။ရွာငံဒေသထွက်ကော်ဖီရဲ့အရေးအသွေးကိုထိန်းထားနိုင်ပြီးတော့အထူးရောင်းဝင်ကော်ဖီတွေတိုးမြင့်ထုတ်လုပ်နိုင်ဖို့အတွက်ကိုလည်းရွာငံကော်ဖီအသင်းကိုဖွဲ့စည်းခဲ့ကြပါတယ်။ဒီအသင်းနဲ့ပတ်သက်လို့တော့ဥက္ကဋ္ဌဦးမောင်နှုကအခုလိုပြောပြပါတယ
်။ကော်ဖီကတော့ကျွန်တော်တို့ဒီလောလောဆယ်အနေထားမှာမြန်မာနိုင်ငံရဲ့ coffee ဆောင်ရလို့ပြောလို့ရတာပေါ့နော
်။
ဒါကြောင့်ရောင်ငံ coffee ဒီနည်းနည်းအရေးကြီးပါတယ်။အရေးကြီးတာကဈေးကွက်လည်းအရေးကြီးတယ်လို့အရေးသွေးလည်းအရေးကြီးပါတယ်။အဲ့တော့ကျွန်တော်တို့ကတော့အဓိကအရေးသွေးတွေထိန်းသိမ်းနိုင်ဖို့အရေးသွေးထိန်းသိမ်းနိုင်ဖို့ဆိုရင်တော့ကျွန်တော်တို့တောင်သူရဲ့ထောက်လုပ်သူရဲ့ညီညွတ်မှရမယ်ဆိုပြီးတော့ကျွန်တော်တို့ဒီအသိကိုကျွန်တော်တို့ခင်ခင်မာမာဖွဲ့စည်းအရှင်းဖြစ်ပါတယ်
။လက်ရှိမှာတော့ရွှေတောင်သူတွေအနေနဲ့အထူးတန်းဝင် coffee တွေကိုတွန်းမြှောက်ထုတ်လုပ်နိုင်ဖို့နိုင်ငံတကာဈေးကွက်ထဲကိုအခုထက်ပိုပြီးတော့ထိုးဖောက်နိုင်ဖို့အတွက်အခက်အခဲတွေကတော့ရှိနေသေးပါ။ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ဈေးကွက်ထိုးဖောက်နိုင်စွမ်းအားနှေးပါမှုတွေကအဓိကစိန်ခေါ်မှုတွေဖြစ်နေတယ်လို့တောင်သူတွေကပြောပါတယ်။ပြည်တွင်းပြည်ပကော်ဖီဈေးကွက်ထဲအအောင်မြင်မြင်ထိုးဖောက်နိုင်ဖို့ကြိုးစားနေတဲ့ရွှေတောင်သူအဖွဲ့အနေနဲ့ရှစ်ဆက်လုပ်ငန်းတွေခိုင်မာအားကောင်းလာအောင်ဘယ်လိုရည်ရွယ်ချက်တွေနဲ့လှုံ့ဆော်နေပါလဲ။
ဆက်ရှိမှာရွှေတောင်သူကရည်ရွယ်ချက်3ခုနဲ့လုပ်နေတယ်ဗျ။အဓိကတော့ကျတို့ဟိုပမာဏဘယ်လောက်ကြီးရောက်ရမယ်ဆိုတာတက်ထူရန်ဝင်ကော်ဖီဈေးကွက်ပုံမှန်ခိုင်မာလာဖို့နောက်ပြီးထူရန်ဝင်ကော်ဖီဈေးဟိုတောင်သူတွေအထူးရန်ကော်ဖီကိုပုံမှန်ထုတ်လုပ်နိုင်ဖို့နောက်ပြီးဒီကျေးရွာမှာရှိတဲ့ကျတို့တို့ရွှေတောင်သူဘက်မှာကျေးရွာတွေမှာရှိတဲ့ကော်ဖီနဲ့ပတ်သက်တဲ့အခက်အခဲတွေကိုဒီရွှေတောင်သူဘက်နေပြီးတော့ရှင်းနိုင်ဖို့ရည်ရွယ်ချက်3ခုနဲ့လုပ်နေတယ်။ဒီဘယ်လောက်ကြီးကြီးထွားလာမလဲဆိုတာတော့ကျတို့ကျတို့တောင်သူဘက်ဖြစ်တဲ့အလုတ်ကမအစားလုပ်တဲ့အဖွဲ့ဖြစ်တဲ့အတွက်ဖြည်းဖြည်းနဲ့ရှေ့ကိုတိုးဝှက်ရမှာပ
ါ။ရွှေတောင်သူအစုအဖွဲ့အနေနဲ့နိုင်ငံတကာအဆင့်ပြီးအရေးသွေးရှိတဲ့ဒီအထူးတန်းဝင် coffee series ကိုစိုက်ပျိုးထုတ်လုပ်တဲ့အဆင့်ကိုရောက်နေပြီဆိုပေမဲ့လည်းဒီကိုယ်တိုင်ကြိတ်ခွဲပြီးတော့ထုတ်ပိုးတဲ့အခြေအနေကိုရောက်ဖို့အတွက်ကတော့ကြိုးစားနေရဆဲပဲဖြစ်ပါတယ်။နည်းပညာအကူအညီတွေဆက်ရန်နေရာအကူအညီတွေသာရမယ်ဆိုရင်တော့ဒီချက်မကတိုးတက်တဲ့လုပ်ငန်းတွေဆောင်ရွက်နိုင်ဖို့အတွက်လည်းမျှော်လင့်ထားကြတာပါ။အခုလက်ရှိမှာကတော့ဒီအမေရိကန်ပြည်ထောင်စုနဲ့ကနေဒါလိုနိုင်ငံကြီးတွေအပါအဝင်နိုင်ငံပေါင်း14နိုင်ငံကိုရွှေတောင်သူရဲ့ဒီ coffee တွေကိုတင်ပို့ရောင်းချနေတာဖြစ်ပါတယ်။
ဘာကင်ကြည့်ထူပါရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်တာ burmese.voanews.com မှာနားဆင်ဖတ်ရှုနိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်လေးကိုည10:00အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဘက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့တက်မတော်သတင်းမှန်ရှင်းလင်းပွဲဘာတွေထူးခြားတယ်လဲဆိုတဲ့အပေါ်မှာဆွေးနွေးတင်ပြမှာပါ။မန်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရဲ့ရှင
်။ဒီရက်တဲ့ဂျော်လန်နေ့ကနေပြည်တော်စစ်သမိုင်းပြတိုင်းမှာဗိုလ်ချုပ်စိုးနိုင်ဦးဦးဆောင်တဲ့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်။နေပြီးတော့ခြေဆိုင်သတင်းတော့တော်တော်များများတက်ရောက်တဲ့အဲ့ဒီပွဲမှာပြန်ကြားရေးအဖွဲ့ဘက်ကအချက်လက်အကြောင်းအရာတော်တော်များများကိုရှည်ရှည်လဲလျားရှင်းပြသလိုသတင်းတော့ဒီရဲ့မိကုံပေါင်းများစွာကိုလည်းဖြေပါရတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှတ်တမ်းကိုတပ်မတော်ပိုင်းမြဝတီသတင်းစာကပုံနှိပ်ဖော်ပြရမှာတရက်ကိုသတင်းစာစာမျက်နှာ2မျက်နှာနှုံးနဲ့၄ရက်ဇက်တိုက်ဖော်ပြရသည့်အထိရှည်ပြားပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီရှင်းလင်းမှုတွေမှာတပ်မတော်ရဲ့ညီညာရေးနဲ့ပတ်သက်တဲ့သဘောထားအေးရခိုင်တပ်ဖွဲ့နဲ့ပတ်သက်တဲ့ယက်တီချက်အရပ်စစ်ပဲဆက်ဆံရေးတမတော်နဲ့တရားဥပဒေစိုးမိုးရေးစတဲ့အကြောင်းအရာမျိုးစုံပါဝင်ပြီးစိတ်ဝင်စားဖို့လည်းကောင်းပါတယ်တမတော်ရဲ့ဒီနေ့ရည်တည်ချက်လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးဘလို့အကျိုးဆက်တွေဖြစ်လာနိုင်မလဲဆိုတာဂုရုပတ်လေးလာဆန်းစစ်တင်ပြသွားပါမယ
်တမတော်ရဲ့ရှင်းလင်းချက်တွေဖြေကြားချက်တွေထဲမှာအရေးအကြီးဆုံးအပိုင်းကငြိမ်းချမ်းရေးနဲ့ပတ်သက်ပါတယ်အလုံးတည်ကြပြီးဖြစ်တဲ့အတိုင်းတမတော်နဲ့တိုင်းနာလက်နက်ကိုင်ဆယ်ပွဲ NCA လို့ခေါ်တဲ့အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားပြီးဖြစ်တဲ့အတိုင်းတရားဝင်ဆွေးနွေးပွဲတွေရပ်ဆိုင်းနေပြီးငင်းငယ်ကြီးလုပ်ငန်းစဉ်ရှေ့မတိုးတာနောက်မဆုတ်တာအခြေအနေရောက်နေပါတယ်။အကြောင်းရင်းကတော့တက်မတော်ဘက်ကစုပ်ကင်ထားတဲ့တခုတည်းသောတက်မတော်မူနဲ့ပြည်ထောင်စုကခွဲမထွက်ရဆိုတဲ့စာသားအကြောင်းအရာတွေပါ။အခုသတင်းစာရှင်းလင်းပွဲမှာတော့ဗိုလ်ချုပ်စိုးနိုင်ဦးကငင်းငယ်ကြီးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့တခုတည်းသောတက်မတော်မူဝါဒအတိုင်းဆက်ပြီးရပ်တည်နေကြတဲ့အကြောင်းခွဲမထွက်ရနဲ့ပတ်သက်ပြီးတော့လေ don't လို့ပြောကြားထားပြီးဖြစ်တဲ့အကြောင်း don't လို့မပြောရင် do လို့ရတဲ့အယူအဆတွေရှိတဲ့အကြောင်းတက်မတော်အနေနဲ့ federal စနစ်နဲ့ democracy ကိုလက်ခံပေမဲ့ခွဲထွက်လို့မရတဲ့အကြောင်းငြိမ်းချမ်းရေးမူဝါဒ6ရက်ချမှတ်ထားပြီးဖြစ်လို့လုံးဝပြောင်းလဲမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ဒီအချက်တွေကိုကြည့်ရင်လက်တလောငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတစ်ဆုံနေတဲ့ပြဿနာကိုတိတ်မကြခင်မှာဖြေရှင်းနိုင်လိမ့်မယ်လို့တော့မယူဆနိုင်ပါဘူး။ငင်းချင်ရင်နဲ့ပတ်သက်ရင် NCA လက်မှတ်ထိုးမထားတဲ့တိုင်းသားလက်နက်ကိုင်တွေအရေးကလည်းရှိနေပြန်ပါတယ်။ KIO ၊ရခိုင် AA ၊တအောင်းတပ်ဖွဲ့၊ကိုကံတပ်ဖွဲ့စတဲ့၄ဘွဲ့နဲ့အစိုးရငင်းချင်ရေးကိုယ်စားလှယ်အဖွဲ့နောက်ဆုံးတွေ့ဆုံခဲ့ချိန်ကတိုင်းသား၄ဘွဲ့ဘက်ကနေနှစ်ဖက်အပြစ်ခတ်ရစဲရေးလုပ်ဖို့ဆွေးနွေးထားတာရှိနေပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာတော့တက်မတော်ဘက်က NCA လမ်းကြောင်းအတိုင်းပဲဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း NCA TA အောက်ကိုပဲဝင်လာဖို့လိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။လက်တလောငင်းငယ်ရေးကော်မရှင်နဲ့မြောက်ပိုင်း၄ဘွဲ့တွေ့ဆုံရေးနေရာတက်မှတ်ချက်ညှိနှိုင်းလို့မရသေးတယ်လို့တစ်ဖက်ကအပြစ်ခတ်ရစဲရေးတစ်ဖက်က NCA စာချုပ်ပဲဆိုရင်တော့ရှေ့တိုးနိုင်မဲ့လမ်းတော့တိတ်မမြင်နိုင်သေးပါဘူ
း။သတင်းတော်တွေထဲမှာဒီရခိုင်တပ်ဖွဲ့နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအပြစ်ခတ်ရစဲရေးလုပ်ပြီးဆွေးနွေးကြရင်မကောင်းဘူးလားမင်းများသူရှိခဲ့ပါတယ်။တမတော်ဘက်ကတော့ရခိုင်ပြည်နယ်မှာအေးအေးအခြေချခြင်းကိုလက်မခံတဲ့အကြောင်း stability operation လို့ခေါ်တဲ့တည်ငြိမ်မှုစစ်ဆင်ရေးကိုဆောင်ရွက်နေတယ်ဆိုပြီးပြက်ပြက်သားသားပြောဆိုခဲ့ပါတယ်။ပြည်ချရေးအဖွဲ့ကရှင်းတဲ့ထဲမှာအရက်ပဲစစ်ပဲဆက်ဆံရေးဆိုင်ရာမှတ်သားစရာတချို့လည်းပါပါတယ်။အဲ့ဒါကတော့အင်းနေရွာလူသားမှုနဲ့ထောင်ဒဏ်နှစ်ရှည်ကြားခံနေရတဲ့တမတော်သားတွေကိုတမတော်ကာကွယ်ရေးဦးစီးချုပ်ကထောင်ဒဏ်တစ်နှစ်ပြောင်းလဲပြီးလွတ်ပေးလိုက်တဲ့ကိစ္စပါ။ဒါဟာကာကွယ်ရေးဦးစီးချုပ်က ตามรอุบดีเนี่ยนี่สาวยดาพี่บีตู้ส่งพี่หาน้าส่งดีพี่เดลูปูมุจโจสมิทงก์ก็เปลี่ยวไปเลยตัวก็อุบดีเจ้าเนี่ยยารอเอร่าก็ตามรอกากวยอุจิเจ้าเนี่ยส่งพี่พี่เดลูเจ้าตัวก็ที่หาเนี่ยปัตเตบีสิบเอ็ดยาสีเนี่ยปัตเตบีโรจ้าสุยาเบกันนี่บีเมลายเนาะเปลี่ยนเปลี่ยวเปลี่ยวตาวุ่นสีเดตัวดีมาปลุกส่งพี่เขยเดสุรานเนี่ยปัตเตบีโรจ้า
สิบเอ็ดยาสีมุดได้กูปลุกส่งพี่เดสุรานเนี่ยปัตเตบีโรตามราซีกูเปลี่ยนเบียวบูตาวโนชิกาอุบลีมาเทียทาราโรมิชิบูตู้กูอภิปรายเปียทาราพี่เดลูเบียวเกบาร์เดตลาวสุยอยากเป็นสิบเอ็ดสั้นยี่ตามรอกาวจงเนี่ยตบอร์ฮากูมันซาลูยานัยมาเดเจนจ่ายเพื่อประกาศเช่นเนี่ยเทมามีเดียตมารีเพื่อสิบองปีเยี่ยหอบยอดูรีแต่เจ้าทูดูรีเฟซบุ๊กมาโพสต์ยืดเจนดูรีกู จำรอกาเตียสเวนีเรกิซาเลปาบาเรคุโซยินจำรอฮาไดตามินทิงกุกุจีโบจิฮาวนิมยูเซแมนดาวน์โหลดเบียนดาวน์โหลดมิวสิกแต่จะพ่วงคนเดียวเอเยอร์รีดเรนทานาเอดิดากุเยนีดีเอ็มจีดเรนทานากาเอดิดาจงเนอโมซองไดตากูอัลเมอูแมนนลิกาชวยวายองเซียรออุตอปิดาลิงาเจซาเรดูริกู ဆက်သွေးရေးဥပဒေပုံမှ66ကကြီးအမခံမရနိုင်တဲ့ပုံမှ905ကကြီး905ခါခွေပုံမှ19နှစ်စာရီနဲ့တရားဆွဲထားပါတယ် DMD သတင်းဌာနကတော့သတင်းရက်တက်ဖွဲ့ကဆွဲထားဖြစ်ပြီးကျန်တဲ့အမှုအလုံးတက်မတော်အရာရှိတွေကအမှုဖွင့်ထားတာတွေပါဒါနဲ့ပတ်သက်ပြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့
မီဒီယာတွေကိုတရားစွဲတယ်ဆိုတာအခုခေတ်မှာမဟုတ်ပဲအရင်ပါလီမန်ဒီမိုကရေစီခေတ်ကလေးကရှိခဲ့တဲ့အကြောင်းအဲ့ဒီခေတ်ကမီဒီယာအချင်းချင်းတရားစွဲတာတောင်ရှိခဲ့တဲ့အကြောင်းအခုတက်မတော်ကစွဲတယ်ဆိုတာအမှုနည်းနည်းလေးပဲဖြစ်တဲ့အကြောင်းအခြေခံပုံမှန်ဥပဒေ316မှာနိုင်ငံသားတိုင်းဟာဥပဒေရဲ့အကာအကွယ်ကိုတန်းတူညီမျှရပိုင်ခွင့်ရှိတယ်လို့
ချေပပြောဆိုခဲ့ပါတယ်လိုအပ်ရင်နောက်ထပ်လည်းတရားဆွဲအုပ်မဲ့သဘောပါငင်းညာရေးတိုက်ပွဲအရေးပဲစစ်ဆက်ဆက်ရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတာတွေနဲ့ပတ်သက်ပြီးမီဒီယာတွေကဘယ်လိုပဲဝေဖန်ရေးသားတာတွေရှိပေမဲ့ဗိုလ်ချုပ်ထွန်းထွန်းကြီးကတော့ငင်းညာရေးကိုတတ်မတော်ကလိုလိုလားလားနဲ့ဆောင်ရွက်နေတာဖြစ်တဲ့အတွက်တတ်မတော်ကလုံလို့ငင်းညာရေးပြည့်စည်တယ်ဆက်မသွားနိုင် စဉ်းစားကြည့်ကြဖို့လိုတယ်ဆိုပြီးပြောဆိုခဲ့ကြောင်းပ
ါ။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။အခုဆက်ပြီးတော့လာမယ့်အင်္ဂါညတိုင်းရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။သောတာရှင်များရှင်ကချင်စစ်ကြောပြန်ဖြစ်တာရှင်းနေပြတဲ့အချိန်ရခိုင်မလဲတိုက်ပွဲကပြင်းထန်နေတယ်လို့ချင်းနဲ့ဆင်းမြောက်မှာလဲစီးပြိပခါတွေကတင်းမာနေသေးပါအခုလိုမျိုးတိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရတယ်လို့စစ်ဘေးကနေလွတ်ရအသက်လူထွက်ပြေးနေရလို့ပညာရေးကျန်းမာရေးလူနေမှုဘဝတွေထိခိုက်ဆုံးရှုံးနေတာခရမှုတွေအပေါ်သက်ဆိုင်သူတွေအနေနဲ့ဘလို့များဖြစ်ရှင်းတင်ပါတယ်လေပြည်တွင်းစစ်မီးငိမ့်နိုင်ရေးသောတာရှင်ရဲ့သဘောထားမြင်တွေကိုလာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့မိမိတို့ရဲ့သဘောထားအမြင်တွေကို burmese@voanews.com နဲ့ voa ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ပေးပို့နိုင်ပါတယ်။အင်္ဂါညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ရှင
်။လာမယ့်အင်္ဂါညတိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုတော့မအေးသန္တာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီ
။မင်္ဂလာပါရှင်VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်မြန်မာတရှင်လေးတစ်ပုဒ်ကိုမြစ်တာအတေးလက်ဆောင်ဖြစ်နေဖွင့်ပြပေးမှာဖြစ်ပါရနော်။အခုအရင်ဦးဆုံးကျမတို့စီကို Messenger ကနေပြီးတော့စာရေးမေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုဖြည့်ချင်ပါတယ်။ NKO ဖြိုးဆိုတဲ့တော်ရရှင်က VOA Learning English အစီအစဉ်ကိုရေဒီယိုမှာဘလို့ဖမ်းယူနိုင်မလဲတဲ့ဟုတ်ကဲ့ကျမတို့စီမားကကျမတို့ VOA English ဌာနကလွှင့်တဲ့ Learning English အစီအစဉ်ရှိပါတယ်အင်္ဂလိပ်လိုကြီးပဲတက်တက်တို့ပြောပြီးတော့သင်ပေးတာပါဒါကတော့ VOA Learning English လို့ဒီအင်တာနက်မှာရှာလိုက်ရင်ထွက်လာပါလိမ့်မယ်နော်ကျမတို့ရဲ့ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကတော့ကျမတို့ VOA မြန်မာပိုင်း website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတွားပြီးတော့ကြည့်နိုင်ပါတယ်အဲ့မှာဝင်ဝင်ချင်းကျမတို့ရဲ့ပထမအဦးဆုံးမူရင်းစာမျက်နှာမှာကိုအင်္ဂလိပ်သင်ခန်းစာဆိုပြီးရေးထားပါတယ်အဲ့ဒီစာမျက်နှာအောက်မှာကျမတို့ရှိသမျှအင်္ဂလိပ်စာသင်ခန်းစာတွေကိုတွေ့နိုင်ပါတယ်ဒါမှမဟုတ်လည်းကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့အပတ်စဉ်တင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုတော့တင်ဆက်ပေးတဲ့နေ့ရက်အလိုက်အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်ရှင်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်စလောင်းကနေဖန်လို့မရလို့ပါဆိုတော့ရေးလာတဲ့တော်ရရှင်တယောက်ကတော့သူစာရေးတာတော့ဒီ3လပတ်လောက်ရှိပြီထင်ပါတယ်။ဒါမဲ့ကျမတို့ဘက်ကလည်းစလောင်းပြောင်းလိုက်တာဟုတ်ပါတယ်။ဒါမဲ့သူရေးတဲ့အချိန်မှာတော့ကျမတို့စလောင်းမပြောင်းပါဘူး။ဒါမဲ့အခုစလောင်းအစ်တလည်းပြောင်းလိုက်တယ်ဆိုတော့ဒီတော်ရရှင်ကအားလုံးရောကြားအောင်ထပ်ပြီးတော့ကျမပြောပြပေးကြမှာနေနော်။ကျမတို့အမြဲတမ်း Asia Set 7 ဂျူရူကနေထုတ်လွှင့်ပေးတဲ့နေ့စဉ် TV သတင်းလောင်းအစီအစဉ်တွေကို Intel Set 17 နဲ့မီဆက်3တို့ကနေပြီးတော့ဂျွန်လ3ရက်နေ့ကနေစပြီးတော့ပြောင်းပြီးတော့ထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေကတော့ INTEL SAT 17ဖြစ်ပါတယ်။နောက်တစ်ခုက MEA SAT 3ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးတဲ့ VOA မြန်မာပိုင်းရုပ်သံထုတ်လွှင့်ချက်တွေကိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ကျမတို့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။ဒါပါမဟုတ်ရင်လည်းကျမတို့ရဲ့ VOA Facebook ကနေပြီးတော့လည်းကြည့်ရှုနိုင်ပါရဲ့ရှင်။ဒါနဲ့ကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သတင်းရှင်တွေထဲမှာဆိုရင်တော့ကျမတို့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတရုတ်နိုင်ငံကနှစ်30ပြည့်သွားတဲ့ TNMN အရေးခင်းနဲ့ပတ်သက်ပြီးတော့ဒီသတင်းရှင်ရေးလာတာကိုဖော်ပြပေးကြပါမယ်။သတင်းရှင်ကြော်စင်ဖြစ်ပါတယ်သူရဲ့ထင်မြင်ယူဆချက်ကိုသူပြောလာတာပါ
။ TNMN အရေးခင်းအကြောင်းနည်းနည်းပြောပြရစေ။ဒီအရေးခင်းဟာအချင်းကြီးတော့မဖြစ်ပါ။တရုတ်ပြည်သူများဒီမိုကရေစီအိမ်မက်ကြီးမက်ရာကနေလန်နိုးသွားခဲ့ပြီးအဲ့ဒီဒီမိုကရေစီပစ္စည်းကြီးဟာပတ်စံနဲ့အလဲအလဲလောက်တာခံလိုက်ရတယ်လို့မြင်မိကြောင်းပါခင်ဗျာဒီမိုကရေစီဟာအလွန်အလွန်ဈေးကြီးပါသည်တတိယလှိုင်းနိုင်ငံတွေမှာတော့အင်မတန်ခက်ခဲနေသေးကြောင်းပါ
ဟုတ်ကဲ့ပါ TNMN အရေးခင်းနောက်ပိုင်းမှာတော့ဒီတရုတ်နိုင်ငံဟာဒီမိုကရေစီနဲ့ပိုက်ဆံလဲလဲခံလိုက်ရပါပြီဆိုပြီးတော့ဒီစီးပွားရေးဘက်ကိုတရုတ်နိုင်ငံလုံလုံရရအာရုံစိုက်သွားတယ်ဆိုတဲ့အကြောင်းဒီသတင်းချင်းကြော်ရှင်ရေးလာတာဖြစ်ပါတယ်မနက်ညအနောက်ပိုင်းကပြည်ပခါရီနဲ့ပတ်သက်ပြီးတော့အခုစီရေးပြည်ပခါရီနဲ့ပတ်သက်လို့ပြောလာတဲ့သတင်းရှင်တွေရဲ့အစာတွေကိုလည်းဖော်ပြပေးကြပါရစေ။မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသမှာပြည်ပခါရီဖြစ်ပွားနေတဲ့အတွက်ကြောင့်မလို့အရတားပြည်သူတွေဥယျာဉ်စုံခွာပြေးကြရတဲ့အခြေအနေတွေရွာတွေထဲမှာလည်းဒီငြိမ်ငြိမ်ချမ်းချမ်းမနေနိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းရှင်တွေတော်တော်လေးတုံ့ပြန်ပြီးတော့ရေးလာကြတာပါ။ဒီထက်မှသတင်းရှင်မြတ်သူဆိုတဲ့သတင်းရှင်က
အခုလက်ရှိဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ရင်ရခိုင်ကိုဆိုလိုတာပါကျွန်တော်တို့အထက်မြန်မာပြည်ကလူတွေပျော်ရွှင်နေတယ်လို့တော့အထင်မမှားစေချင်ပါဘူးကျွန်တော်တို့လည်းထပ်တူထပ်မြဝမ်းနေရပါတယ်တိုင်းသားတွေကလည်းကိုယ့်ရဲ့မြန်မာပြည်ပွားတိုင်းသားတွေပဲမို့ညီအကိုအရင်းတွေလိုပဲသဘောထားပါတယ်သူတို့လည်းကျွန်တော်တို့အညာဘက်တကူလာနေလို့ရပါတယ်လို့ပြောပေးပါဖိနှိပ်တယ်ဆိုတာကတော့အစွဲလမ်းတစ်ခုလို့တော့မထင်စေချင်ပါဘူးဘာကိုဆိုလိုချင်တာလဲဆိုရင်အလုတ်ဆိုတာကတော့ဗမာနေနေအလုတ်လို့ရမှာပါပဲအခုဖြစ်နေတဲ့ရခိုင်စစ်ပွဲကလူမျိုးရေးပဋိပက္ခကိုအသွင်မဖော်သင့်ဘူးလို့မြင်မိပါတယ်။ကျွန်တော်အဓိကဆိုလိုချင်တာက AA ရဲ့အဓိကပြောရေးဆိုခွင့်ရှိသူကိုခိုင်ဒုက္ခကိုပြောပြစေချင်ပါတယ်။အခုလက်ရှိသုံးနေတဲ့ဗမာစစ်တပ်လို့မပြောဘဲမြန်မာစစ်တပ်လို့စကားနဲ့သုံးနှုန်းပေးဖို့ VOA မှတဆင့်မြစ်တာရက်ခံလိုက်ရပါတယ်ခင်ဗျာ။
VOA ကတဆင့်မြစ်တာရက်ခံပါတယ်ဆိုပြီးတော့သူကသူ့ရဲ့အမြင်ကို VOA ကတဆင့်ပြောလာတာဖြစ်ပါတယ်။မင်းတူတာဆိုရဲတော်ရရှင်ကတော့အခုလို့ကျမတို့ VOA ကနေပြီးတော့တည်င်းနေကြီးညာနေတာတည်င်းဆိုးတွေဖြစ်ပါရင်တဲ့မြန်မာနိုင်ငံကိုတမင်တက်တက်ထိုးနှက်ခြင်းလို့ဒီလိုတည်င်းတွေများကြီးညာနေတာပါလားဆိုပြီးတော့မေးခွန်းထုတ်လာပါတယ
်မြန်မာပြည်မှာဘာဖြစ်ဖြစ်စစ်တပ်ကမကောင်းတာလားတေးကြစုံစမ်းကြပါရဲ့လားအခုဟာကမြန်မာစကားကိုပီသားစွာပြောနေတဲ့အမတို့အကိုတို့ကိုပြောချင်ပါတယ်မြန်မာပြည်ကောင်းစားသွားရင်တည်င်းမကြီးညာရမှာစိုးတာလား
မြမပြည်မှာလက်နက်ကင်အများကြီးပါတိုက်ပွဲဖြစ်ရင်ပြည်သူတွေနင့်လာပါတယ်စစ်တပ်ကိုကောင်းတယ်လို့မဆိုလို့ခြင်းမဟုတ်ဘူးလက်နက်ကင်တွေကရောကောင်းတယ်လို့အမားတို့ကမကြေညာကြတာလားကျွန်တော်အမြင်ကတော့အခုမြမပြည်မှာစစ်တပ်ကိုကြိုက်တာပြောလို့ရပါတယ်ရခိုင်ပြည်မှာနေပြီးအေးအေးမကောင်းကြောင်းမပြောမိပါစေနဲ့ကိုယ်တည်ရင်းကိုသာတူးတာပါကချင်ပြည်နယ်မှာနေပြီးကအေးအေးမကောင်းကြောင်းမပြောပါနဲ့
ပြောချင်တာကတော့မြန်မာပြည်သူတွေဟာနှီးရဓာတ်ကိုကြောက်နေကြရပါတယ်ဟုတ်ကဲ့ပါကွန်မန့်တူတာရေကျမတို့သတင်းဌာနတွေအနေနဲ့ကတော့သတင်းကိုအရှိအရှိတိုင်းဖြစ်တဲ့သတင်းကိုဖြစ်တဲ့သတင်းတိုင်းတင်ပြရပါတယ်နော်ဒါနဲ့ကွန်မန့်တူတာကစစ်တပ်ကိုကြိုက်တာပြောလို့ရပါတယ်ဆိုလို့ဟုတ်ကဲ့ဒီလိုအခြေအနေမျိုးဖြစ်တယ်ဆိုတော့မြန်မာနိုင်ငံအတော်လေးကိုစင်ပြေတိုးတက်ကောင်းမွန်နေတဲ့အနေအထား
ကျွန်တော်ပြောချင်တာကတော့မြမတက်မတော်ကိုပါဆိုပြီးတော့ဒီတော့ရှင်ကြော်တောင်းတင်ဆိုတဲ့တော့ရှင်ဗီဒီယိုကတစင်သူရဲ့သူပြောချင်တာကိုစစ်တက်ကိုဥတီပြောလာခဲ့ပါရင်
မြမတမတော်ဟာထက်အောက်လွဲနေသလားလို့ပါဗျာလက်ရှိရခိုင်ပြည်နယ်မှာတမတော်တည်မှန်ပြန်ကြားရေးအဖွဲ့ကအမြဲတမ်းပြောနေကြရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးစစ်ကြောင်းတွေလွတ်ထားတယ်တကယ်တော့သူတို့တွေဟာဘာနယ်မြေမှရှင်းတာမတွေ့ရပါဘူးနယ်မြေရှင်းလင်းတယ်ဆိုရင်အေအေတပ်ဖွဲ့တွေရှိတဲ့နေရာတွေကိုသွားပြီးရှင်းနိုင်ရမယ်လေအခုတော့ရွာတွေကမထွက်ဘူးရွာတွေကိုပဲရှင်းလင်းနေပါတယ်အခုဆိုရင်စစ်သားတွေရွာကိုဝင်ပြီဆိုရင်တရွာလုံးထွက်ပြေးကြရတော့တာပဲ
စစ်သားတွေရွာဝင်ပြီဆိုတရွာလုံးထွက်ပြေးကြရတာမလို့သူတို့နေထိုင်ရတဲ့ဘဝတွေမလုံခြုံပါဘူးဆိုပြီးဒီတော်ရရှင်ကြော်တောင်းတင်ရေးလာတာပါဒီမှာရခိုင်ဒေသကပြဿနာတွေကစစ်တပ်ကြောင့်လားဘသူကြောင့်မလဲဆိုတော့မေးခွန်းထုတ်လာတဲ့နောက်ထပ်တော်ရရှင်တယောက်ကတော့အောင်မိုးဟိန်ဖြစ်ပါရင်မင်္ဂလာပါ VOE ဝိုင်းတော်သားများခင်ဗျာလို့တော့သူကအစချေလာတာပါ VOE ဝိုင်းတော်သားတွေ VOE ရတစ်ဆင့်အများပြည်သူသိရှိအောင်မေးရခြင်းဖြစ်ပါတယ်ဆိုပြီးတော့သူမေးခြင်းတဲ့အကြောင်းအရာကတော့
စီရပင်မန်းသွားတဲ့လောက်ကင်စားတော့နေရတဲ့ရခိုင်ပြည်သူတို့ရဲ့အေးချမ်းတည်ငြိမ်မှုကိုစူပူမှုဖြစ်လာအောင်တွန်းလှန်ပေးနေတာဘယ်သူလဲအစိုးရလားစစ်တပ်လားဘယ်တပ်ပဲဖြစ်ဖြစ်တပ်မတော်ဟူသမျှပြည်သူလူထုကိုကာကွယ်စောင့်ရှောက်မဲ့တပ်ပဲဖြစ်စေချင်ပါတယ်နှစ်ဖက်သောလက်နက်ကင်ချင်းချင်းပြစ်ခတ်တာမျိုးကိုမပြောလိုပါအပြစ်မဲ့ပြည်သူတွေကိုထိတ်လန့်အောင်တိုက်ပွဲအတုတွေမဖန်တီးကြဖို့နဲ့ရွာတွေကိုအမြောက်လက်နက်ကြီးတွေနဲ့ပြစ်ခတ်အပြစ်မဲ့ပြည်သူတွေကိုရိုက်နှက်တပ်ဖြတ်တာမျိုးမပြုလုပ်ကြဖို့ပြင်းမဲ့ပြည်သူတွေကိုမတရားဆွဆွဲချုံနှောင်တာမျိုးမပြုတ်လောက်ကြဘူးပြည်သူတယောက်အနေနဲ့တောင်းဆိုနေပါတယ်
။ဟုတ်ကဲ့ဒီတော်ရရှင်ရဲ့စာရီကိုကြည့်မယ်ဆိုရင်တော့ဒီရခိုင်ဒေသကစီရေးပရိပခါရေးကြောင့်အပြင်းမဲ့ပြည်သူတွေမြေစာပင်ဖြစ်ရတဲ့ဒီကိစ္စကိုနှစ်ဖက်အလေးနဲ့ထားပြီးတော့ပြည်သူတွေမထိခိုက်ရအောင်လို့တတိထားဆောင်ကျင်စေချင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်တောင်းဆိုလာကြတာဖြစ်ပါတယ်။ဟုတ်ကဲ့ဒီလိုမျိုးတော်ရရှင်တွေကဒီရခိုင်ဒေသနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်မျိုးမျိုးကိုရေးလာကြတဲ့အချိန်မှာဒီလက်ရှိရခိုင်ဒေသမှာဖြစ်နေတဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တယောက်သူအရင်ကိုစိုးရိမ်နေရပါတယ်သူကြောက်ရွံ့နေရပါတယ်ဆိုတော့ရေးလာတာရှိပါတယ်တော်ရရှင်တန်းထိအောင်ရေးလာတာဖြစ်ပါတယ
်ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ပိုးရှိပြင်စံပြကြီးရွာရွာဦးဖုံးတော်ကြီးကျောင်းထဲမှာပြီးခဲ့တဲ့သတင်းဘက်ကမြမတက်မတော်ကတက်ဆွဲထားတာကြောင့်ကြီးရွာထဲမှာရှိတဲ့လူတွေနဲ့အနီးနားပတ်ဝန်းကျင်ရွာကလူတွေပါမချမ်းရသေးတော်မျိုးနဲ့ကြောက်တန်းရွာမှာဖြစ်ခဲ့တဲ့အဖြစ်မျိုးကြုံတွေ့မှာကိုစိုးရိမ်ကြောက်ရွံ့နေကြပါတယ်။ဒါကြောင့်သက်ဆိုင်ရာအဖွဲ့အစည်းများနဲ့လွှတ်တော်ကိုယ်စားလှယ်များလူခွင့်ရေးကော်မရှင်များသတင်းမီဒီယာများမှဝိုင်းဝန်းပေးကြဖို့ကိုမြစ်တာရက်ခံတောင်းဆိုလိုပါတယ် VOA ခင်ဗျာ
။ဟုတ်ကဲ့နောက်ဆုံးဒီရခိုင်ပြည်နယ်ပုံနှကျုံမျိုးနယ်ကအဖြစ်ဖြစ်နဲ့ပတ်သက်ပြီးတော့ဒေသခံတွေအမတန်မှအစိုးရိမ်ကြောက်ရွံ့နေရပါတယ်။ဒီကိစ္စရပ်တန့်သွားဖို့အလုံးဝိုင်းဝန်းပြီးတော့လှုံ့ဆော်ပေးကြပါဆိုပြီးတော့ဒီတော်ရရှင်တန်းထိအောင်မြစ်တာရက်ခံလာပါရဲ့ရှင်။တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်။တေးတောင်းလာတဲ့တော်ရရှင်တွေအတွက်လည်းအလှည့်ပေးချင်ပါတယ်နော်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ်ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒီလိုတော့ daily ဆောင်နေတဲ့စောင့်လိုက်ရတဲ့ရှင်လေးတို့နဲ့ဖြော်ပြပေးကြပါတယ်ရှင်။ဒေနစန်ဆိုင်နေကမင်းကဇွန်လ10ရက်နေ့မှာကျမတို့ဝါရှင်တန် DC မြို့နယ်ကရဲ့ Maryland ပြည်နယ်ဒါပေမဲ့ Washington DC လို့ပဲပြောလို့ရပါတယ်ဘာလို့လဲဆိုကျမတို့လုံးဝနေရာဒေသကရဲ့ဖြစ်နေလို့ပါ Maryland မှာမြန်မာတွေနေများတဲ့ Rockville ရဲ့ကွက်မှာစောင်းလိုက်ရဲ့ Arrival Show တကူတော်ဂီတဖျော်ပြပွဲလေးတကူလုပ်သွားတာပါကျမတို့စီမံကစိတ်ရှိုးတွေပါလေတိတ်ပြော်လာပြီးဖျော်ပြလေးမရှိဘူးဆိုတော့ကျမတို့ VOY ဝိုင်းတော်သားတွေအားလုံးတပြော်တပါသွားပြီးချိခဲ့ကြပါတယ်ဒါနဲ့တော်ရရှင်တွေကိုလည်းစောင်းလိုက်တဲ့ချင်းလေးတပုတ်နဲ့ထုတ်ပြပေးခြင်းနဲ့လို့စိတ်ကူးဖြစ်ပြီးတော့တချင်းလေးတပုတ်ရွေးပေးဖို့ကိုသားမြုံနဲ့ကိုရန်နိုင်အောင်ပြောတော့တို့နှစ်ယောက်စလုံးကအဖြူရောင်တချင်းဆိုပြီးတော့တပြိုင်နက်တည်းရွေးလာကြပါရဲ့ရှင်။ဒါကြောင့်မလို့တော်ရရှင်တွေကိုဒီတပတ်စောင်းလိုက်ပြီးဆိုထားတဲ့အဖြူရောင်တချင်းဆိုတဲ့ချင်းလေးမေတ္တာတွေလက်ဆောင်ပါခြင်းပါရဲ့။အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါရဲ့။နားဆင်ကြည့်ပါအောင်ရှင်
။ကိုခံစားဖို့ချင်းလေးညံခံစားမှုရှိကိုပြန်ပန်းတော့In the dawn of my new day, we just long long to walk. We just long to touch you on the wall. Your strength on the been a shining star.
ဒီဆိုထားတဲ့အထူးရောင်သတင်းဖြစ်ပါတယ်ရှင်ကြိုက်ကြပါလားမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွေနဲ့မြန်မာပိုင်းနဲ့တင်းနှင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမ်းမြင်တာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါရဲ့။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
毎日な著絵妙ピーマペーサ妙かなを納信けちゃピーマろ。あくろ途者さ妙てり妙シーシンを転接ピーばめ。ポーランド人間が8年しで泡泡てよかサニアティニゼベဖြစ်ပါတယ်。コロンビア人間まろ気象陣地ね爆てぽいろ進ばらま。ネガン類でもかべ人間家だりねばあつしがけばれ。毎日な著ね古人間のが漂ってきたばれしん。
ပိုလန်နိုင်ငံတောင်ပိုင်းခရကိုမျိုးကအသက်180နှစ်ရှိတဲ့ဖဖွားတူကစန်ဒီယာတင်းနေကဇန်နာဇာစီစကာအသက်တွေကြီးအရေးတွေတွန့်နေပြီဖြစ်ပေမဲ့လေသူ့ရဲ့စန်ဒီယာလက်ဆွမ်းကတော့ကြမသွားသေးပါဘူးသူနေထိုင်တဲ့တိုက်ခန်းချင်းလေးထဲမှာအမေဖြစ်သူကမင်္ဂလာလက်ဖွဲ့ပေးထားတဲ့ဒီတစ်သားစန်ဒီယာကြီးဟာသူ့အတွက်တန်ဖိုးအကြီးဆုံးပစ္စည်းဖြစ်ပါတယ်ဇာစီစကာဟာပိုလန်နိုင်ငံရဲ့အသက်အကြီးဆုံးပါရမီရှင်စန်ဒီယာတီးတဲ့သူဖြစ်ပြီးတော့အရင်ကသူကကကြေတဲ့တူလည်းဖြစ်ပါတယ်။ အခုယူကရိန်းနိုင်ငံနောက်ပိုင်းဒေသမှာပါဝင်တဲ့လေဗျူဆိုတဲ့ရွာကလေးမှာမွေးဖွားခဲ့တဲ့ဇာစီစကဒုတိယကမ္ဘာစစ်အတွင်းကဇာတိနေကနေပြီးထွက်ပြေးခဲ့ရတာပါ။ဆန်းများကိုထားစရာနေစရာမရှိတဲ့အတွက်မိုးရေတွေယိုနေတဲ့နွားတင်းကုတ်ထဲဖွက်ထားခဲ့ရပါတယ်။မိုးရေတွေကြောင့်ဆန်းများပျက်စီးသွားခဲ့ပြီးတော့၅နှစ်လောက်မပြင်ဆင်နိုင်ခဲ့တဲ့အတွက်အထီးလေးစင်တာကိုလည်းရပ်ထားခဲ့ရပါတယ်။အသက်80အရွယ်မှာလည်းလက်ကျိုးသွားပုခဲ့တဲ့အတွက်ဆရာဝန်ကသူနောက်ထပ်ဆန်းနေရာတင်းနိုင်တော့မှမဟုတ်ဘူးလို့ပြောပြီးမဲ့အသက်108နှစ်ဖွားအိုကရွေးမလျှော်ပဲနဲ့နေစဉ်စူးစမ်းပြီးတော့ဆန်းနေရာတိခတ်ခဲ့တာပ
ါ။ကိုလံဘီယာနိုင်ငံမှာဆရာောင်းတဲ့တယောက်ခန်းကျင်ကြီးနဲ့ပေါက်တဲ့ပွဲကိုပြီးခဲ့တဲ့အပတ်ကဆင်နွှဲခဲ့ပါတယ်။တိုမာတီနာလို့ခေါ်တဲ့ပွဲကိုဆူတာမချွမ်းမြို့မှာကျင်းပခဲ့တာပါ။ကွင်းပြင်အလယ်မှာပုံထားတဲ့ခန်းကျင်ကြီးပုံကိုအားလုံးပြေးသွားကြပြီးတော့တယောက်နဲ့တယောက်ခန်းကျင်သည့်အနီဘေးကိုအင်ဂျီအဖြူပေါ်မှာရွှဲရွှဲဆိုသွားအောင်ပောက်ကြရတာပါမြို့တော်ဘဂိုးဒါမြောက်ဖက်ကားနဲ့မောင်းသွားရင်နှစ်နာရီလောက်အကွာအဝေးမှာရှိတဲ့ဒီမြို့ကလေးဟာခန်းကျင်သည့်ထွက်ရှိရာဒေသဖြစ်ပြီးတော့တိုမာတီနာခန်းကျင်သည့်ပောက်ပြိုင်ပွဲဟာဒီမြို့လေးရဲ့ယဉ်ကျေးမှုအစဉ်လာတစ်ခုဖြစ်ပါတယ်ခန်းကျင်သည့်ရိတ်သိမ်းကျင်ကုံဆုံးတဲ့အထိမ်းအမှတ်ဖြစ်လဲဆင်နွှဲကြတာဖြစ်ပြီးတော့ရိတ်သိမ်းရာကနေကြံရိတ်ခဲ့ပြီးလူတွေစားလို့မသင့်တော်တဲ့အသီးတွေကိုအခုလိုပြစ်ပေါက်ဆော့ကစားကြတာလို့ပွဲစီစဉ်သူတဦးကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုဆန်ဒီယေဂိုမြို့ကဆေးရုံမှာမွေးဖွားတဲ့ကလေးလေးတရားဟာကမ္ဘာအသေးဆုံးကလေးလေးဖြစ်မယ်လို့မှတ်တမ်းတွေအရသိရပါတယ်လွန်ခဲ့တဲ့5လမွေးစာတုန်းက 48.6 အောင်စာပဲရှိခဲ့တဲ့ဆေးဘီဟာလမပြေပဲနဲ့မွေးဖွားခဲ့ပြီးတော့အသက်ရှင်ကျန်းမာခဲ့တဲ့ကလေးတွေထဲမှာကမ္ဘာအသေးဆုံးဖြစ်ပါတယ်သူမွေးတော့အရွယ်စားကပန်းသီးအကြီးစားတလုံးလောက်ပဲရှိခဲ့တာပါ Savigo Shark Mary Bach အမျိုးသမီးဆေးရုံမှာကိုဝင်9လခွဲရှိတဲ့အချိန်ဖိုက်ခွဲပြီးမွေးခဲ့ရတာဖြစ်ပါတယ်2015ခုနှစ်ကဂျာမနီမှာမွေးဖွားခဲ့တဲ့8.9အောင်စာရှိတဲ့ကလေးလေးရဲ့စံချိန်ကိုချိုးပြီးသူကကမ္ဘာအသေးဆုံးကလေးစာအုပ်ထဲမှာမှတ်တမ်းဝင်ခဲ့တာလည်းဖြစ်ပါတယ်အမေဖြစ်တဲ့သူကတော့သူ့ရဲ့နာမည်ကိုလှုပ်ဝက်ထားခြင်းပြီးတော့ကလေးကိုပြီးခဲ့တဲ့မေလ29ရက်နေ့ကဆေးရုံကဆင်းဝင်ပေးခဲ့တာပါကလေးကအထူးကုသဆောင်မှာကုသမှုခံယူခဲ့ရပြီးတော့ဆေးရုံကဆင်းချိန်မှာတော့ဆေးဘီလေးရဲ့အလေးချိန်က 5.6 ပေါင်အထိရှိလာပြီဖြစ်တယ်လို့ဆေးရုံကပြောထားပါတယ်ရှင
်။ကိုငင်းငင်းနဲ့မအီတန်ကျန်နာကျော်တို့စီစဉ်တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆက်များသတင်းများစီစဉ်ကိုနားဆင်ခဲ့ရတာပါ။တော်တာရှင်တို့နဲ့တတရှင်တွေအနေနဲ့ VUE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ VUE ကိုတည်တခြင်းတောင်းနေတယ်ဆိုရင် VUE ရဲ့ email လိပ်စာက burmese@vuenews.com ဖြစ်ပါရဲ့ရှင်။အခုကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါရှင
်။ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကဗဏ္ဍာရေးဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးဖို့ဝါရဇုံကိုကျင့်သုံးသွားမယ်ဆိုပြီးတော့ဂရီးပြုလိုက်ပါတယ်ဂျပန်နိုင်ငံမှာပြုလုပ်တဲ့ G20 အစည်းအဝေးပြီးပြုရချင်ညာချက်ထုတ်ပြန်မှာခုလိုဂရီးပြုပြောဆိုလိုက်တာဖြစ်ပြီးတော့ကုန်သွယ်ရေးနဲ့ပထဝီနိုင်ငံရေးတည်မှတ်မှုတွေကြောင့်ဖြစ်လာနေတဲ့အန္တရာယ်ကပိုပြီးတော့ပြင်းထန်ကြီးမားလာနေတယ်လို့ထုတ်ဖော်ပြောဆိုလိုက်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲအတွင်းတရုတ်နိုင်ငံရဲ့ဤပညာတွေကိုအကာအကွယ်ပေးဖို့စနစ်တရကိုတရုတ်အစိုးရကဖန်ပြီးလှုပ်ဆောင်သွားမယ်ဆိုပြီးတော့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကပြောကြားလိုက်ပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံနဲ့ဆက်ကိုပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်မှာဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာဟာအစားအစာနဲ့စီးပွားတွေဝယ်ဖို့အတွက်ကိုလံဘီယာနိုင်ငံနဲ့ကိုမနေ့စနေနေ့ကဝင်ရောက်ခဲ့ကြပါတယ်။ဟောင်ကောင်ရဲ့တရားခံလွှဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့အစိုးရကအဆိုပြုတာကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းတွေပေါ်ကိုထွက်ပြီးတော့ဒီကနေ့မှဆန္ဒပြခဲ့ကြပါတယ်။အီတလီနိုင်ငံရဲ့အထင်ကြီးအမျိုးကြီးတစ်မျိုးဖြစ်တဲ့ဗင်နီစ်မြို့ရဲ့ခန်းဦးရေတိမ်ပိုင်းကိုအပျော်စီးသင်္ဘောတွေပေးမွှင်ဖို့လူထောင်ပေါင်းများစွာကဗင်နီစ်မြို့မှာမနေ့စနေနေ့ကချီတက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ပဲရစ်မြို့မှာမနေ့ကချင်ပါခဲ့တဲ့အမျိုးသမီးတူဂျန်ဖိုင်နယ်တင်းနစ်ဖိုင်နယ်မှာတော့ဩစတြေးလျနိုင်ငံကအက်လီဘော်တီကချက်နိုင်ငံကမခေတာဝတ်ထရူဆိုဘာကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါပြီခင်ဗျာ
။တရင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးခဲ့ရပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဗင်စကီဖြစ်ပါတယ်။ VOA American တန်ညာပြည်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ1925 32တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများတစ်စင်အောင်ပါ။
This program has come to you from the Voice of America, Washington.